Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ29ရက်တနင်္လာနေ့ည9:20အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမနောင်လဖိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
ကျမအေးသနာကြပါရှင်အီရန်နိုင်ငံနျူကလ িয়ার ရေးဆွေးနွေးမှုမှာမူလသတ်မှတ်ထားတဲ့ဇွန်လ30ရက်အမိသဘောတူညီချက်ရဖို့မျှော်လင့်ချက်နှဲလာနေတဲ့အချိန်မှာပဲအမေရိကန်အရာရှိတွေကနျူကလ িয়ার စီမံသတ်မှတ်ရေးမှုနဲ့ဒီကနေ့ပဲဆွေးနွေးမှုအသစ်တွေစတင်လိုက်ပါတယ်ရှင်မြန်မာသမ္မတဦးသိန်းစင်ရဲ့မွန်ဂိုလီးယားနိုင်ငံခီးစဉ်အတွင်းမှာမြန်မာနဲ့မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ခီးသွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်နှဲလာဖိုင်ကော
င်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲကတော့တရုတ်တို့ဦးဆောင်မဲ့ AIIB ဘဏ်ဟာနိုင်ငံတကာအဆင့်အတန်းတွေနဲ့ညီဖို့လှုံ့ဆော်သွားမယ်လို့အဖွဲ့ဝင်ကိုယ်စားလှယ်တဦးကပြောကြားသွားပါတယ
် Let me also highlight the great importance that Switzerland attaches to the compliance with international
ဒီနောက်ပိုင်းမှာတော့မိုးသည်ထွန်စွာရောက်သွန်းမှုတွေကြုံခဲ့ရရခိုင်ပြည်နယ်အတွင်းလူအသေးအပြောက်တွေရှိနေတဲ့သတင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရထိတ်သန့်တဲ့ရောက်သတင်းတွေကိုမအေးတနာကျော်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါမှာရှင်
အီရန်နိုင်ငံနျူကလ িয়ার ရေးဆွေးနွေးမှုမူလသတ်မှတ်ထားတဲ့ဇွန်လ30ရက်နေ့အမိသဘောတူညီချက်ရဖို့အတွက်မျှော်လင့်ချက်နှဲလာနေတဲ့အချိန်မှာပဲအမေရိကန်အရာရှိတွေကနျူကလ িয়ার စီမံသတ်မှတ်ရေးမှုနဲ့ဒီကနေ့ပဲဆွေးနွေးမှုအသစ်တွေစတင်လိုက်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဦးဆောင်တဲ့ကိုယ်စားလှယ်တွေဟာ IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီရဲ့အကြီးအကဲယူကီယာအာမာနိုနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်တချိန်တည်းမှာပဲအီရန်နိုင်ငံရဲ့နျူကလ িয়ার ရေးဆွေးနွေးပွဲကနေပြည်ပစုံတဲ့သဘောတူညီမှုတစ်ခုရဖို့အတွက်သူတို့ဟိုးရင်တွေကသတ်မှတ်ထားတဲ့နောက်ဆုံးရက်ဒီအင်္ဂါနေ့ကြော်လွန်ပြီးတော့ဆက်ပြီးတော့ဆွေးနွေးပြကြလိမ့်မယ်လို့ဒီနိုင်ငံတကာဆွေးနွေးပွဲမှာပါဝင်ကြတဲ့နှစ်ဖက်လုံးကမျှော်လင့်ထားတာပါအဓိကကြတဲ့အချက်တွေတော်တော်များများမှာမဖြေရှင်းနိုင်သေးလို့အင်္ဂါနေ့နောက်ပိုင်းမှာလဲကိုဇလေရီဗီယက်နာမြို့တော်မှာဆက်ပြီးတော့ရှိနေရလိမ့်အောင်မယ်လို့အမေရိကန်ပြည်အောင်စုနဲ့အီရန်နိုင်ငံတို့ကတာဝန်ရှိသူတွေကပြောပါတယ်သူတို့ဆက်ပြီးတော့ဆွေးနွေးကြရမယ့်အချက်တွေထဲမှာတော့ကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီကအစစ်အရေးမှုတွေအီရန်နျူကလ িয়ার ဆက်ရုံကိုလာရောက်စစ်ဆေးခွင့်ပြုဖို့နဲ့အီရန်အပေါ်မှာအရေးယူပိတ်ဆို့မှုပြုလုပ်ထားတာကိုဘယ်နှုန်းနဲ့ဖယ်ရှားပေးမလဲဆိုတာတွေပါဝင်ပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကအကြီးအကဲတွေနဲ့တိုင်ပင်ဖို့အတွက်တနင်္ဂနွေနေ့မှာပဲအီရန်နိုင်ငံကိုပြန်သွားလိုက်ပြီးတော့အင်္ဂါနေ့မှာတော့ဗီယက်နမ်မြို့တော်ကိုပြန်ရောက်လာမှာပါ။ဒီလိုမျိုးအသွားပြန်လုပ်တဲ့ကိစ္စကလည်းစိတ်ပူစရာမဟုတ်ပါဘူးလို့အမေရိကန်ထိတ်တဲ့အရာရှိတူကပြောပြီးတော့ညီနိုင်ဆွေးနွေးမှုတွေအတွင်းမှာကိုယ်စားလှယ်တွေဒီလိုပဲအသွားပြန်လုပ်ဖို့မျှော်လင့်ထားပြီးသားဖြစ်တယ်လို့ဆိုပါတယ်ရှင်
။တူနီရှားပန်းဖြေကန့်ချေမျိုးကလေးမှာလူမောင်း38ဦးသေဆုံးခဲ့ရတဲ့တောက်ကြံနေပြစ်ခတ်မှုနဲ့ဆက်နွယ်နေတဲ့ကြံရပါဖြစ်နိုင်သူတွေကိုအာဏာပိုင်တွေကလိုက်လံပြီးရှာဖွေနေကြပါတယ်။ဒီတိုက်ခိုက်မှုကိုတူနီရှားစစ်သွေးကြော့တယောက်ထဲကနေလုပ်ခဲ့တာဖြစ်ပြီးအာဏာပိုင်တွေကတော့သူ့ကိုကူညီသူတယောက်ရှိမှတေချာတယ်လို့ယုံကြည်ကြောင်းတူနီရှားပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကမနေ့ကတနင်္ဂနွေနေ့မှာပြောပါတယ်။တနတ်သမားရဲ့လက်ကင်ဖုန်းကိုတွေ့ရှိခဲ့တယ်လို့သူ့မိသားစုဝင်တွေကိုလည်းမင်းမြန်းတာတွေလုပ်ခဲ့တယ်လို့လည်းပြောပါတယ်။အသက်ခံရသူအများစုကဗြိတိန်နိုင်ငံသားတွေဖြစ်ပြီးဂျာမနီ၊အိုင်ယာလန်၊ဘယ်လ်ဂျီယမ်နဲ့ပေါ်တူဂီနိုင်ငံသားတွေလည်းပါပါတယ်။တူနီရှားမှာတောက်ကြံနေအတိုက်ခိုက်ခံရမှုနဲ့အတူကူဝိတ်ဗလီမှာလူ28ဦးသေဆုံးခဲ့ရတဲ့ဘုံးဖောက်ခွဲမှုနဲ့ပြင်သစ်မှာဓာတ်ရုပ်ဆိုင်ရုံကတပ်ဖြတ်မှုတွေဟာတခြားစစ်သွေးကြော်ရဲ့တိုက်ခိုက်မှုတွေမှာတွေ့နိုင်တဲ့ဆိုးဝါးတဲ့လောက်ရက်ရဲ့ဒစိမ့်တပိုင်းလို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတနင်္ဂနွေနေ့တုန်း Daily Telegraph သတင်းမှာရေးသားခဲ့ပါတယ်ဒါပေမဲ့တွေးကြောင်နေဖို့မလိုပဲအံဩတုံ့လုံမှုနဲ့ဝမ်းနည်းမှုတွေထဲမှာတန်နိထန်ခိုင်ခိုင်မာမာချဖို့ပါလုပ်ပြီးကိုယ်လူနေမှုဘဝပုံစံအတွက်ကိုယ်တိုင်မမမမရက်တည်ရမှာဖြစ်ကြောင်းရေးသားထားပါတယ်
။အီဂျစ်နိုင်ငံကာရိုမြို့တော်မှာဒီကနေ့တနင်္လာနေ့မှာဘုံးပေါက်ကွဲမှုဖြစ်ပွားပြီးတော့ရှစ်နေချုပ်ရဲ့ရင်တန်းကိုထိခိုက်လို့သူနဲ့သူ့ရဲ့တပ်တော်ဆောင်2ဦးအပြင်နောက်ထပ်2ဦးဒဏ်ရာရရှိသွားပါတယ်။ Mr. Hisham Barraget အလို့သွားကာရိုမြို့တော်အရှိချမ်းကHeliopolis လူချမ်းသာရက်ကွက်မှာပောက်ကွဲမှုဖြစ်တာပါ။တာဝန်ရှိသူတွေက Mr. Barraget ရဲ့ဒဏ်ရာအခြေအနေကိုလူသိရှင်ကြားထုတ်မပြောပေမဲ့လည်းအစိုးရပိုင်းမီနာသတင်းဌာနကတော့ဒဏ်ရာနည်းနည်းပဲရသွားတယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုအတွက်တာဝန်ယူပြောကြတာမျိုးမရှိသေးပါဘူး။2013ခုနှစ်မှာပြည်ထရေးဝန်ကြီးမိုဟာမက်အီဘရာဟမ်ကိုလှုပ်ကြံမှုစ조사ပြီးတဲ့နောက်ပိုင်းမှာအခုတိုက်ခိုက်မှုကအီဂျစ်မှာရာထူးအကြီးဆုံးသူတို့ဦးလှုပ်ကြံတိုက်ခိုက်ခံရတာပဲဖြစ်ပါတယ်။ အဲဒီတော့ကစစ်တပ်အကြီးအကဲနဲ့လက်ရှိသမ္မတအဗ်ဒယ်ဖာတာအယ်စီစီတို့သမ္မတဟောင်းမိုဟာမက်မော်စီကိုဖြုတ်ချတဲ့နှစ်ပတ်လည်မတိုင်ခင်ကာလမှာပဲအခုလိုမျိုးတိုက်ခိုက်မှုဖြစ်ပွားတာပါရှင်
ခရစ်နိုင်ငံမှာဒီကနေ့တနင်္လာနေ့မှာဘန်တွေအားလုံးပိတ်ထားသလိုငွေထုတ်ဆက် ATM တွေကိုလည်းပိတ်ထားပါတယ်။ဒါပေမဲ့ပင်စင်လာဇာတွေကတော့ထုတ်ယူနိုင်အောင်စီစဉ်ပေးထားတာပါ။ပင်စင်ဇာတွေဟာသူတို့ရဲ့ငွေတွေကိုငွေထုတ်ဆက်တွေကနေထုတ်နိုင်မယ်လို့မျှော်လင့်ပြီးဘန်ကွဲကလေးတွေမှာမနေ့ဆော့ရိုက်တက်ကတန်းစီနေပေမဲ့ထုတ်လို့မရချပါဘူး။ပင်စင်လာဇာတွေကိုဘယ်လိုပေးမယ်ဆိုတာတနင်္လာနောက်ပိုင်းမှာရှင်းပြမယ်လို့ဘန်နိုင်ဝန်ကြီးဌာနကပြောပါတယ်။ဂရိရဲ့ဘန်နိုင်ငွေကြေးအခက်အခဲဟာပိုဆိုးဝါးနေပြီးမနေ့ကအင်ကာမှာအကျွေးအချိန်မီပြန်ဆက်မယ်တတ်မှတ်ရတဲ့နီကလာရာနဲ့အမျှဥရောပရဲ့ငွေကြေးအကူအညီဖြတ်တောက်တာခံရပြီးအတီးကျဲအကျက်တဲကျုံနေတဲ့ဂရိအနေနဲ့ဒီကနေ့တနင်္လာနေ့ကဆက်လို့သူ့ရဲ့ဘန်တွေနဲ့ stock ဈေးကွက်တွေကို6ရက်ကြာပိတ်ထားဖို့အတွက်အမိန့်ထုတ်ထားတာဖြစ်ပါတယ်။တချိန်တည်းမှာပဲဂရိနိုင်ငံရဲ့ငွေကြေးပြဿနာကိုစိုးရိမ်မှုကနေအာရှ stock share ဈေးကွက်တွေလည်းတနင်္လာနေ့မှာထိုးကျသွားခဲ့တာဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာသမ္မတအသိဆိုင်မွန်ဂိုလီးယားနိုင်ငံခီးစဉ်တွင်မှမြန်မာနဲ့မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ခီးသွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းမွန်ဂိုလီးယားသမ္မတဆက်ခီယာယင်းအီဘိုဒေါ့ရှ်ကပြောပါရယ်။နှစ်ဖက်စီးပွားရေးလုပ်ငန်းရှင်တွေကြားအပြန်အလှန်အတွေ့အကြုံဖလှယ်မှုတွေလှုပ်ဆောင်မှုသဘောတူညီခဲ့ကြသလိုလေကြောင်းတည်ယူပို့ဆောင်ရေးနဲ့အတူခီးသွားလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့သမရနှစ်ဦးပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားကြပါတယ်။တတ်တူဒုဖော်ရေးလုပ်ငန်းနဲ့အစိုက်ပျိုးရေးကဏ္ဍအပေါင်းကဏ္ဍပေါင်းများစွာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။သမရဦးသိန်းစိန်ဟာမွန်ဂိုလီးယားသမရရဲ့ဖိတ်ကြားချက်နဲ့ဒီလ28ရက်နေ့ကနေပြီးတော့30ရက်နေ့အထိမွန်ဂိုလီးယားမှာရောက်ရှိနေတာဖြစ်ပါတယ်။ဒါဟာ1956ခုနှစ်မှာနိုင်ငံကြားတန်တမန်ဆက်ဆံရေးထူထောင်ခဲ့တဲ့အချိန်ကစပြီးတော့မြန်မာသမ္မတတဦးမွန်ဂိုလီးယားနိုင်ငံစီကိုတရားဝင်နိုင်ငံတော်ခီးစဉ်ဖြစ်နေပထမအဦးဆုံးအချိန်သွားရောက်တာလည်းဖြစ်ပါလေရှင်
။မြန်မာစုအကအစ်မြင့်လေးတဲ့အရာရှိကြီးတူကိုရာထူးကနေဖယ်ရှားဖြစ်ခဲ့တာမကြသေးခင်ကကိုကန်တိုက်ပွဲတွေအတွင်းတရုတ်နိုင်ငံနဲ့ဘုံဆန်ကြတဲ့ကိစ္စကြောင့်ဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ကိုကန်ဆစ်ဆင်ရေးတွေအတွင်းတရုတ်နိုင်ငံနဲ့လင်းဘောကဘုံဆန်ကြပြီးတရုတ်လက်သမားတအုံတည်ဆုံသွားရတဲ့ကိစ္စနဲ့ပတ်သက်ပြီးတရုတ်အစိုးရအမျက်ဒေါသထွက်နေတဲ့ကိစ္စကိုတုံ့ပြန်ကင်တွေတာလို့ယူဆရပါတယ်။ CUC ရာရှိချုပ်လေးဗိုလ်ချုပ်လွင်ဦးနေရာမှာသမရယုံကဘုံမှုချုပ်မမောင်ချုပ်ကိုအစားထိုးခန့်လိုက်တယ်လို့သမရယုံကပြောကြားကြောင်း Writers သတင်းမှာဖော်ပြထားတာပါ။ဘယ်တော့ကအခုလိုအပြောင်းလဲလုပ်တယ်ဆိုတာတော့အသေးချာမသိရပါဘူး။2011ခုနှစ်မှာအရသာအုပ်ချုပ်ရေးပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံကအခုလိုအဆင့်မြင့်စစ်တပ်ရာထူးအပြောင်းလဲတွေကိုရှုတ်ရှုတ်ဝဲဝဲနဲ့လှုပ်ဆောင်ဆဲဖြစ်ပါတယ်။အမည်မဖော်လိုတဲ့လေတပ်ရာရှိသူပြောကြားချက်အရဒီနေ့အစောပိုင်းကိုကန်လက်နက်ကင်အဖွဲ့နဲ့မြန်မာစုအကြပဋိပက္ခမှာတဖက်တရုတ်နိုင်ငံနဲ့ဘုံဆန်ကျခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဗိုလ်ချုပ်လွင်ဦးကိုရာထူးကနေဖယ်ရှားခဲ့တာလို့ဆိုပါတယ်
။နိုင်ငံကအာကာသစခန်းစီကိုရိတ်ခါသွားပို့တဲ့အဝေးဒိန် SpaceX ဒုံးပျံဟာမြေပြင်ကထွက်ခွာပြီးတော့မိနစ်ပိုင်းအတွင်းမှာပဲပောက်ကွဲသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုတောင်ပိုင်း Florida ပြည်နယ် Cape Canaveral မြို့ကနေပြီးတော့တနင်္ဂနွေနေ့ညမှာလွတ်တင်လိုက်ပြီးတော့2မိနစ်ခွဲအကြာမှာပောက်ကွဲသွားတာဖြစ်ပါတယ်။ပင်နေရရှေ့ရှိတဲ့ဒီအာကာသယာဉ်မှာနိုင်ငံတကာအာကာသစခန်းအတွက်အစအသအဝတ်ထည်ပစ္စည်းကရိယာနဲ့သိပ္ပံစမ်းသပ်ရေးပစ္စည်းတွေစုစုပေါင်း9500အလေးချိန်လောက်ပေါသွားတာပါ။ဒုံးမြည်ရဲ့အပွိုင်းမှာအောက်ဆီဂျင်အရေးဆက်စီရဲမှာဖိအားအများများလာလို့ပေါက်ကွဲမှုဖြစ်ရတာလို့ SpaceX ဒုံးမြည်ကိုတာဝန်ယူတဲ့သူကပြောပါရရှင်။
လောင်စာဆီမတုံးမဲနေဆွင့်တုံးပြီးမိုင်မောင်း2000ခီးကဘာတစ်ပတ်ပတ်ဖို့ကြိုးစားတဲ့ Switzerland က Solar Impulse 2 Lane ဟာသူ့ခီးစဉ်ကိုပြန်ပြီးစတင်လိုက်ပါပြီ။သူ့ခီးစဉ်နဲ့မပါဘဲတက်လာလောက်ရန်နာရတဲ့ဂျပန်နိုင်ငံကနေတနင်္လာနေ့မနေ့အစောပိုင်းမှာစတင်ထွက်ခွာခဲ့တာဖြစ်ပါတယ်။ Pacific သမုဒ္ဒရာဖြတ်သန်းချိန်ဟာ Solar Impulse 2ကိုလေထဲမှာအကြာဆုံးရှိစေမှာဖြစ်ပြီးဒီခီးကိုစတင်ဖို့ Swiss လေယာဉ်မှူး Andre Bosch Bosch ဂျပန်နိုင်ငံနာဂိုယာကနေထွက်ခွာလာပြီးဖြစ်ပါတယ်။တကယ်လို့ Pacific သမုဒ္ဒရာဖြတ်ချင်းရာသီဥတုအချိန်တွေမကောင်းရင်တော့ပြန်လာမှာဖြစ်ပေမဲ့ဂျပန်ဘက်ကိုပြန်မို့ရမှာမဖြစ်နိုင်တဲ့နေရာမျိုးဆိုရင်တော့ပြန်ဖို့မလုပ်နိုင်ပါဘူး။ Pacific သမုဒ္ဒရာကျော့ဖြတ်ပြီးဟာဝိုင်သွားတဲ့ခီးယာဒီမှာအရေးပေါ်ဆင်းရဲနေရာမရှိတဲ့အတွက်အန္တရာယ်ကတိတ်ကိုရှိနေတာပါ။ Solar Impulse 2ကိုဂျပန်မှာဆင်းသက်ဖို့အစီအစဉ်လုပ်မထားပေမဲ့ဂျူလာအစောပိုင်းကတရုတ်နိုင်ငံအရှေ့ပိုင်းနန်ဂျင်းကနေဟာဝိုင်သွားမဲ့ခီးမှာရာသီဥတုမကောင်းတဲ့အတွက်ဂျပန်ကိုသွားခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းPacific သမုဒ္ဒရာဖြတ်တန်းမှုစီစဉ်ဆိုင်မှာလဲရာသီဥတုမကောင်းတဲ့အတွက်နောက်ဆုံးအချိန်ကျမှကတ်ပြီးဖြတ်ခဲ့ရတာပ
ါနောက်ဆုံးရသတင်းတွေကိုမအေးတန်တာကျော်နဲ့တော့ခင်မျိုးသက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်ပထမဦးဆုံးနားဆင်ရမယ့်သတင်းတော့အားတော့အာရှဒေသဖွံ့ဖြိုးရေးကိုအာယုံဆိုင်လှုပ်ဆောင်မဲ့အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုပန် AIIB တည်ထောင်မဲ့သဘောတူညီချက်စာချုပ်ကိုအဖွဲ့ဝင်နိုင်ငံပေါင်း50တို့ဘေကျင်းမြို့မှာလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒေါ်လာဘီလီယံ100မတည်မဲ့ AIIB ဘက်မှာအာရှဒေသအတွင်းနိုင်ငံတွေကရှယ်ယာအများစုရယူမှာဖြစ်တာကြောင့်လဲဒေသအတွင်းနိုင်ငံတွေရဲ့အခြေခံအဆောက်အဦဖွံ့ဖြိုးရေးလုပ်ငန်းတွေမှာလည်းပိုပြီးအကျိုးအမြတ်ရရှိမယ်လို့မျှော်လင့်ကြလို့နိုင်ငံတကာစံချိန်ဆိုင်ညွှန်းနဲ့ညီဖို့ဆိုတဲ့အတွက်လည်းတိုက်တွန်းမှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံအတွက်ရောဘလောက်များအကျိုးအမြတ်တွေရရှိနိုင်တယ်လဲဆိုတာကိုတော့မတိုင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်အာရှဒေသတွင်ကုန်သွယ်ရေးနဲ့လမ်းပန်းဆက်သွယ်ရေးဆိုင်ရာအခြေခံအဆောက်အအုံတွေဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအကောင့်ထည့်ဖော်ဖို့ရည်ရွယ်ပြီးအာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်AIIB ဘဏ်ကိုဒေါ်လာဘီလီယံ100မတီတည်ထောင်ရေးသဘောတူစာချုပ်ကိုအဖွဲ့ဝင်နိုင်ငံ50တို့တနင်္လာနေ့မှာဘေကျင်းမြို့တော်မှာလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ် AIIB အဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေလက်မှတ်ရေးထိုးပွဲပြီးတဲ့နောက်မှာတော့တရုတ်သမ္မတရှီကျင်းပင်ကတရုတ်ပြည်သူခမ်းမဆောင်ကြီးမှာလက်ခံတွေ့ဆုံခဲ့ပါတယ
်
အခုလိုကိုယ်စားလှယ်တွေတစုတစည်းတည်းတက်ရောက်လာကြတာဟာစီစီလုံးလုံးနဲ့ပူးပေါင်းဆောင်ရွက်မှုပွင့်ပွင့်လင်းလင်းရှိမှုတို့ကိုပြသလိုက်တာဖြစ်ပါတယ်ဒီတိုင်းသာရှေ့ဆက်ပြီးအကျိုးတူပူးပေါင်းဆောင်ရွက်သွားမယ်ဆိုရင် AIIB ဘဏ်ဟာအောင်အောင်မြင်မြင်ပေါ်ပေါက်လာမယ်လို့ယုံကြည်ပါတယ
်လက်ရှိမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေကိုအနောက်အုပ်စုကြီးစိုးတဲ့ကမ္ဘာဘဏ်နဲ့အာရှဖွံ့ဖြိုးမှုဘဏ် ADB တို့ကအဓိကအကူအညီပေးနေတာဖြစ်ပါတယ်အခုတရုတ်ကရှယ်ယာအများဆုံးပိုင်ဆိုင်ပြီးဒေတာရင်းဖွံ့ဖြိုးဆဲနိုင်ငံတွေကဥဆောင်ကြမယ် AIIB ဘဏ်ကြောင့်အာရှဒေတာရင်းမှာအရင်ကအခုအညီထက်ပိုပြီးရလာမယ်လို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်တရုတ်တို့ကတော့အခု AIIB ဘဏ်ရဲ့ရှယ်ယာ30ရာခိုင်နှုန်းကျော်ကိုရယူမှာဖြစ်တယ်လို့တရုတ်ဘဏ်သာရေးဝန်ကြီးဌာနကတင်းနှင်းလာနေမှာပဲပြောပါတယ်ဘဏ်ရဲ့ဆုံးဖြတ်ချက်တွေကိုမဲခွဲတဲ့အခါမှာတော့85ရာခိုင်နှုန်းထောက်ခံမှုရဖို့လိုအပ်တယ်လို့လည်းဖော်ပြထားတာပါလက်ရှိအစည်းအဝေးအရတရုတ်တို့ကဘဏ်ရဲ့ရှယ်ယာ30ရာခိုင်နှုန်းကျော်ပိုင်ဆိုင်မှာဖြစ်ပြီးမဲပေးပိုင်ခွင့်ကလည်း26ရာခိုင်နှုန်းရယူမှာဖြစ်တာကြောင့်ဒါဟာတရုတ်တို့မထောက်ခံရင်ဘဏ်အနေနဲ့ဘာမှလုပ်လို့မရဘူးဆိုတဲ့ဗီတိုအာဏာမျိုးကိုရရှိမှာလည်းဖြစ်ပါတယ်။ဒါကလည်းတရုတ်နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုအချို့အစားအရယူထားတာဖြစ်ပြီးနောက်ပိုင်းမှာအဖွဲ့ဝင်တည်ဝင်လာချင်းတရုတ်ရဲ့ရှယ်ယာပိုင်ဆိုင်မှုရောမဲပေးပိုင်ခွင့်အချို့အစားရောကျသွားမှာဖြစ်တယ်လို့တရုတ်ဒုတိယဘဏ္ဍာရေးဝန်ကြီးကတော့ခုခံပြောဆိုပါတယ်။ AIIB အဖွဲ့ဝင်နိုင်ငံတနိုင်ငံလည်းဖြစ်တဲ့ဆွစ်ဇာလန်နိုင်ငံရဲ့ကိုယ်စားလှယ်ဂျွန်ရှနေဒါအင်မန်ကတော့ AIIB ဘဏ်အနေနဲ့နိုင်ငံတကာအဆင့်အတန်းနဲ့ညီညွတ်ဖို့ကတိတ်ကိုအရေးကြီးတယ်လို့တရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာအလေးထားပြီးတော့ပြောဆိုခဲ့ပါတယ်
။ Let me also highlight the great importance of Switzerland attaches
ဘဏ်စီမံအုပ်ချုပ်မှုပိုင်းနဲ့ပွင့်လင်းမြင်သာမှုကျင့်သုံးလိုက်နာမှုတို့မှာနိုင်ငံတကာအဆင့်အတန်းနဲ့ညီဖို့ကတိတ်ကိုအရေးကြီးပါတယ်
။အာရှပစိဖိတ်ဒေသရင်းနိုင်ငံတွေအပြင်ဥရောပနဲ့အရှေ့အလယ်ပိုင်းဒေသနိုင်ငံတွေပါတရုတ်တို့ဦးဆောင်မဲ့ AIIB ဘဏ်မှာပါဝင်ဖို့လက်မှတ်ရေးထိုးပြီးဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့တော့တရုတ်တို့ဦးဆောင်မဲ့ AIIB ဘဏ်မှာဒေါ်လာ264သန်းခွဲမတည်ထည့်ဝင်ဖို့ပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးလဲဖြစ်ပါတယ်။မြန်မာလမ်းပန်းဆက်သွယ်ရေးကဏ္ဍမှာအထောက်အကူကောင်းနေရလာမယ်လို့မျှော်လင့်လို့ရတဲ့အကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညိုဘောဂပိတာကသုံးသပ်ပါတယ်
။တကူလေးရှယ်ယာအများကြီးထည့်နိုင်မှာမဟုတ်ဘူး။ပြောရေးဆိုခွင့်နဲ့ကြီးကြီးမားမားရမှာမဟုတ်ဘူး။ကိုယ်တိုင်နိုင်ငံနဲ့အနေနဲ့ပြောရရင်တော့ကျန်တဲ့ဘဏ်တွေမှာဖွံ့ဖြိုးပြည်နိုင်ငံတွေကကြီးကူတာ။အဲ့တော့ဖွံ့ဖြိုးတဲ့နိုင်ငံတွေအတန်ကူစားမပြူပေါ့။ဒီမှာတော့ဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့ပြောရေးဆိုခွင့်ရှိမယ်ပေါ့။ဟိုဖွံ့ဖြိုးပြည်နိုင်ငံဖွံ့ဖြိုးပြည်နိုင်ငံတွေပြောရေးဆိုခွင့်ရှိတဲ့ ဘန်လိုနဲ့အပြိုင်ဖြစ်လာမယ်ပေါ့နော်အဲ့ဒါလိုဟိုကွန်ပျူတာနိုင်ငံကြီးရဲ့အင်အားစုကြီးတဲ့အဓိပ္ပာယ်လည်းပေါက်တာပေါ့နော်အဲတကယ်တမ်းကမြန်မာနိုင်ငံတစ်ခုလုံးတစ်ခုလေးတည်းမကဘူးအာဆီယံနိုင်ငံတွေအားလုံးကပါဒီအခြေခံဖောက်အောင်လိုအပ်ချက်တွေရှိနေတယ်အဲ့ဒါကိုလက်တော်စယ်မှာအလဝါဘင်လို ADB တို့ကဖြည့်ဆည်းနိုင်တဲ့အသေးဝါဖြည့်ဆည်းနိုင်တဲ့အခြေအနေမရှိဘူးအဲ့ဒါကြောင့်မို့သူကဒီကွက်လက်ကိုဝင်ပြီးဖြည့်ဆည်းမယ်ဆိုတဲ့သဘောပေါ့အသူကအဲ့လိုလုပ်လိုက်တဲ့ခါကျတော့ဟိုဘက်က ADB တို့နော်ဒီဝါဘင်ကိုလည်းပို့ပြီးတော့လှုပ်ရှားလာတာတွေ့ရတယ်ဥပမာ ADB မှာဆိုဂျပန်ကဟိုဒီကိစ္စအတွက်ထပ်ပြီးဖြည့်လာတာမျိုးလေးတွေတွေ့ရပါတယ်
အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဗမာအဖွဲ့ဝင်နိုင်ငံတွေဖြစ်ပါဝင်ဖို့နိုင်ငံပေါင်း58နိုင်ငံတို့ကသဘောတူထားပြီးမြဲတင်းနှင်းလာနေသဘောတူလက်မှတ်ရေးထိုးတာမှာတော့မြန်မာပါဝင်နိုင်ငံပေါင်း90တို့ကပဲလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ပြည်တွင်းမှာသဘောတူညီချက်မရသေးတာကြောင့်လက်မှတ်မထိုးနိုင်သေးတဲ့နိုင်ငံ9နိုင်ငံတို့ထဲမှာတော့ထိုင်းမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့လည်းပါဝင်ပါတယ်အမေရိကန်နဲ့ဂျပန်တို့ကလည်းတရုတ်တို့ရဲ့ AIIB ဗမ်းမှာပါဝင်တာမရှိသေးပါဘူးတရုတ်တို့ကတော့နောက်ထပ်အဖွဲ့ဝင်မဲ့နိုင်ငံတွေအတွက်တကားဖွင့်ထားစေဖြစ်တယ်လို့ပြောဆိုပါတယ်ရှင
်မတင်ကြီးထိုက်ပြောပြသွားတာပါအခုတော့နောက်သတင်းတစ်ပုတ်အနေနဲ့မကြသေးခင်ရက်တွေအတွင်းမိုးသည်ထန်စွာရွာသွန်းမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းရေလွှမ်းမှုမှုတွေနဲ့အကြီးအကျယ်ကြုံနေရပါတယ်ချိုးမြို့နယ်တွေမှာလည်းလူအသေးပျောက်တွေရှိနေပြီးအရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်အပြည့်အစုံကတော့ VOA သတင်းချောင်းမှအေးမှတင်ပြထားပါတယ်ရှင်
မိုးအပြင်းထန်ရွာသွန်းမှုတွေကြုံခဲ့ရပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းနေရာတော်များများမှာရေကြီးမှုတွေနဲ့ကြုံခဲ့ရပြီးလူသေဆုံးမှုတွေပျောက်ဆုံးမှုတွေရှိနေတယ်လို့လည်းအကူအညီပေးရေးဆောင်ရွက်နေသူတွေကပြောပါတယ်။ဘူးတီတောင်မောင်းတော်တောင်ကုတ်တန်တွဲနဲ့အမ်းမြို့နယ်တွေမှာရေကြီးမှုတွေနဲ့အကြီးအကျယ်ကြုံနေရပြီးအမ်းမြို့မှာဆိုရင်တော့အနည်းဆုံးလူ9ဦးသေဆုံးခဲ့တဲ့အကြောင်းကယ်ဆယ်ရေးလုပ်ငန်းတွေမှာအကူအညီပေးနေတဲ့ရခိုင်မျိုးသားပါတီဘိုးကော်မတီဝင်ဒေါ်သွဲသွဲဆိုးကပြောပါတယ်။
မနောဒရင်းတိကျရထားတာကတော့ငားလုံးနဲ့ရထားပါသေးတယ်ဒါမဲ့ကျမတို့နေတဲ့ကြောင့်ဆက်တွေ့ပြတ်နေရသေးတယ်ဒီနေ့သိဆိုတာကကျမတို့ကျောင်းသားလေးတယောက်ပါကျောင်းသားလေးကတောက်ကြနေသေးတာညနေအိမ်ပြန်ရတာအိမ်ပြန်ရတာကျောင်းသားတယောက်ပြန်လာမှာအငယ်တယောက်ကလွတ်ပြီးတော့ကိုယ်တိုင်ကျောင်းသားလေးရတော့ရင်းနဲ့ညောသွားပြီးဆုံးသွားပါတယ်အညွန်ဒီမနောသတင်းမှာနှလုံးမှာစစ်စေးရုံမှာတလုံးမှာအမေဒီတင်မှာပါရွာလေးမှာလည်းအားဆိုးပါတယ်လေဒီလိုရွာလုံးပြတ်မြုပ်တယ်နောက်စားလို့မရွာလို့ရွာလုံးပြတ်မြုပ်တယ်အဲ့လိုရွာတော်တော်ဆိုးပါတယ်အများကြီးပါချင်းအများကြီးပါအိမ်အလုံးမှကြောင့်တမအိမ်ကမှတမရက်ခွက်တစ်ခုတည်းမှာပါမှာအလုံး၂၀လောက်ကြီးရမြောက်ပါသွားပါတယ်နောက်ဒါရက်ခွက်တစ်ခုတည်းနော်ကျမတို့ဖြစ်ခဲ့တဲ့ဖြစ်စဉ်အလုံးနဲ့မှအဆိုးအဆိုးပါပဲလုံးနေတဲ့ဆောင်ငယ်လာကတည်းကဖြစ်ပါတယ်အမေရေကအဲ့ဒီတော့ခုနှစ်ပြည့်လောက်ပဲရင်းနေတယ်အခုဒီနေ့ကျတော့စတူလောက်ရှိနေကြသွားတယ်လေ
အဆိုးအဆုံးရေကြီးမှုတွေနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းမှာရေကြီးပြီးမြေပြိုတာတွေကြောင့်အထူးကဆက်သွယ်ရာလမ်းတွေလည်းပြတ်တောက်ကုန်နေဆိုပြီးဒေသခံတွေကပြောပါတယ်ရေကြီးမှုတွေကြောင့်စားနပ်ရိက္ခာတွေရေနစ်မြုပ်ကုန်တဲ့အပြင်ဆက်သွယ်ရေးနဲ့အသွားအလာတွေပြတ်တောက်ခဲ့တဲ့အတွက်စားတောက်ကုန်ရှားပါးမှုတွေနဲ့လည်းကြုံနေရတယ်လို့လည်းဒေါ်သွယ်ဆိုးကပြောပါတယ
်ရန်ကုန်ရှိပြည်နယ်မှာကြီးမှာပြည်450လောက်ကိုကျိုးပြီးတော့မြေပြည့်ရွှေကြောကြီးလိုဖြစ်သွားတာပါလေလမ်းပိုင်းသွားပါတယ်အဲ့ဒါကတလားနဲ့တော့ပြန်ပြီးဆောက်လို့ရဖို့တလားလောက်ကအပြင်းထန်လုံးမှတလားလောက်ကြာမဲဆိုတော့ကျမတို့ကုန်းစီစီစီမှုတွေရက်ဆိုင်ကုန်မဲဆန်စီစီစီကုန်းစီမှုတွေအကုန်ကျနေပါပြီ
တန်တွဲမြို့ပေါ်မှာတော့ရေကျသွားပြီဖြစ်ပေမဲ့ရွှွန်ွန်နေကြံနေသေးတဲ့အကြောင်းစစ်တပ်နဲ့မိသားကရှင်းလင်းရေးတွေလုပ်နေတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်တန်တွဲမြို့နယ်ဘက်မှာလည်းအိမ်နေနှိမ့်မြုပ်တာတွေရှိခဲ့တယ်လို့လူ400လောက်ဟာလဲဖျားနဲ့ဖုံးတော်ကြီးចောင်းတွေကကဲစရေးစခန်းမှာနေထိုင်ခဲ့ရပါတယ်။ကြောက်တော်မျိုးဘက်မှာတော့ကျေးရွာပေါင်း10ရွာထက်မနည်းရင်းနှီးမြုပ်နေတာကြောင့်ပြီးခဲ့တဲ့ရက်တွေကတော့ရေဘေးဒုက္ခတွေကြုံခဲ့ရပါတယ်။အမ်းမြို့မှာတော့အရေးပေါ်ကဲစဲကူညီရေးတွေလိုအပ်နေသေးဖြစ်ပြီးဘူးတီတော်မျိုးနယ်ဘက်မှာလဲရေဘေးဒုက္ခရောက်သူတွေကိုအာဏာပိုင်တွေကလာရောက်ကြိရှိတာတွေရှိခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဒါပေမဲ့လဲကဲစရေးလုပ်ငန်းတွေကိုတော့တနိုင်တစ်ပိုင်ပဲလူလူအခြေပြုအဖွဲ့အစည်းတွေကအထူးကလှုပ်ဆောင်နေရကြောင်းဘူးတိတော်မြို့နယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးထွန်းအောင်သိန်းကဆိုပါတယ်အဲ့
တော့ဘူးတိတော်မြောက်ပိုင်းမှာကများတယ်ခင်ဗျာနော
်ဟုတ်ကဲ
့ဒီကျွန်တော်တို့ဒီတွန်းပေါက်ဆိုတဲ့အဲ့ဒါကြီးတော်မှာကျွန်တော်တို့အဲ့ဒါဒီဟိုပေါ့အင်ဂျင်လေးစီလေးစီတော့ကိုလာကြီးအဲ့ဒါရေနစ်တယ်ကျွန်တော်တို့ဒီမှာခတိကားဆိုတဲ့ရောမှာမိသားစုအဲ့ဒါဒီအင်ဂျင်တရားနဲ့ကိုယ်စီနဲ့ငါလုံးခင်ဗျာနော်ရေနစ်တော့တာလေအဲကျွန်တော်တို့ဒီပပေးကြောင်းဆိုရင်လေ၄၀လောက်ရှိတယ်။အာတောင်ပစာဆိုရရင်းမကြီးပေါ့နော်။အဲ့ဒါအဲ့ဒီနေရာမှာကျွန်တော်တို့ဒီ60လောက်ရှိနေတယ်ခင်ဗျာ။နောက်ပြီးတော့ကျွန်တော်တို့ဒီတရကူအုပ်စုလို့ပြောတဲ့ကျွန်တော်တို့ဒီပီရွှဲဆိုတဲ့ရွာမှာအဲ့ဒါလမ်းမကြီးကျူကြတော့တယ်တခြားရင်းရိုက်ကြတယ် အလိုက်ကျင်းကျူသွားတာတွေရှိတယ်အဲ့ဒီရောမှလည်းအင်ဂျင်30လောက်ရှိတယ်ခင်ဗျာ
မြန်မာနိုင်ငံမိုးလေဝသဌာနရဲ့ခန့်မှန်းချက်အရကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားကောင်းနေပြီးဒီသတင်းပတ်ထဲမှာမြန်မာနိုင်ငံအနှံ့မိုးသည်ထန်နိုင်ကြောင်းနဲ့ရခိုင်ပြည်နယ်မှာမိုးရေချိန်၈လက်မလောက်ထိရွာသွန်းနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်ဒီကနေ့မိုးလေဝသဂျိုရုရဲ့တိုင်းထွာချက်အရကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်အထင်ထင်ကနေတိမ်ထူထပ်နေပြီးကျန်ဘင်္ဂလားပင်လယ်အော်မှာတိမ်အထင်ထင်ဖြစ်ထွန်းနေတယ်လို့လည်းမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မအေးအေးမှပြပြသွားတာပါအခုတော့ဝါပီဘက်ကအခြေအနေတွေကိုကြည့်ရအောင်ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ UWSA ကိုယ်စားလှယ်တွေနေပြည်တော်ထိတွားရောက်ဆွေးနွေးခဲ့ပြီးမဲ့အခုအချိန်ထိရှမ်းပြည်နယ်ဘက်မှာတော့ဝါတက်နဲ့မြန်မာအစိုးရတို့တက်ကြားစစ်ရေးတင်းမာမှုတွေဖြစ်နေပါတယ်အစိုးရကတိုင်းရင်းသားလက်နက်ကင်တွေနဲ့ငိမ့်ချမ်းရေးရဖို့စူးစမ်းနေတယ်လို့ပြောနေချိန်မှာပဲတင်းမာမှုတွေပေါ်ပေါက်နေတဲ့အတွက်မြန်မာစစ်တပ်ရဲ့လုပ်ရက်တွေအပေါ်အကဲခတ်သူတွေကတန်တရားတွေလည်းရှိနေပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်မိုင်းတုံမြို့နယ်တွေကဝါတက်နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးတင်းမာနေတဲ့ကိစ္စတွေကိုဖြေရှင်းမှုပြီးခဲ့တဲ့သတင်းပတ်ထဲ UWSA ဝါတက်ဖွဲ့ကိုယ်စားလှယ်တွေကနေပြည်တော်အထိသွားရောက်ပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဒုဥက္ကဋ္ဌဦးသိန်းစောနဲ့တွေ့ဆုံညှိနှိုင်းမှုတွေလုပ်ခဲ့ကြတာပါဒီဆွေးနွေးမှုကနေသမရဦးသိန်းစင်ရဲ့သဘောထားနဲ့အတူတပ်ပိုင်းဆိုင်ရာသဘောတူညီချက်တွေရခဲ့ပေမဲ့လို့အခုချိန်ထိနှစ်ဖက်တပ်တွေထိတိုက်နေရာယူထားဆဲဖြစ်တယ်လို့လည်း UWSA ဝါပြောခွင့်ရဦးအောင်မြင့်ကပြောပါတ
ယ်။မိုင်းတုံဘက်မှာပုံမှန်ကျင်းဘက်မှာဒါကတော့အဓိကမိဘွားပွင့်နေနေတာအဓိကပြည်ပခါလေးတင်းမာတဲ့နေရာဖြစ်တာပေါ့ရှင်နေကတော့နှစ်ဖက်စလုံးကတော့ဆက်ပြီးတော့တင်းမာမှုမဖြစ်အောင်တော့တင်းတင်းမင်းမင်းနဲ့ဆောင်ရွက်နေကြတာရှိပါတယ်။ဒါကြောင့်မို့ဖြစ်ဖို့အလားလာတော့စိတ်မရှိပါဘူး။သမားကြီးရဲ့ညဉ့်ညက်ရှိတယ်တပ်ကိုလည်းညဉ့်ညက်လာတာရှိတယ်အဲဒီတော့နှစ်ဖက်စလုံးကဆက်ပြီးတော့တင်းမာမှုမဖြစ်အောင်လို့ဒီနေနေနေနဲ့တော့လုပ်နေကြတယ
်မြမစစ်တပ်ကတော့ဒေတာတွင်းမှာတရားမဝင်တစ်ထုတ်လုပ်မှုတွေကိုနှိမ်နှင်းနေတာသာဖြစ်တဲ့အကြောင်းပြောဆိုထားတာပါဒါပေမဲ့လည်း UWSA အဖွဲ့ကတော့လုံခြုံရေးကိုအကြောင်းပြပြီးတော့မြမတပ်ဖက်ကစစ်အင်အားတိုးချဲ့နေတာကြောင့်တင်းမာမှုတွေဆက်ဖြစ်နေရတာလို့လည်းဆွဆွဲထားပါတယ်UWSA အနေနဲ့ကတော့ဒေတာတွေမှာတည်ငြိမ်မှုတွေရစေဖို့မြမဆိုးရတာဝန်ရှိတဲ့သူတွေအမြန်ဆုံးကင်တွဲဖြည့်ရှင်းပေးစေချင်ပါတယ်လို့ပြောခွင့်ရသူဦးအောင်မြင့်ကပြောပါတယ
်ဆက်ဆက်ချင်းကတော့တိတ်ကိစ္စပါပဲဟိုတမန်ကြီးရဲ့ညဉ့်ညားချင်းနဲ့ကျွန်တော်တို့လည်းလက်ခံပြီးတော့အားလုံးပြင်းပြအောင်ဖြည့်ရှင်းလိုက်တက်လဲနှစ်ဖက်စလုံးကဆုတ်သွားပြီကျွန်တော်တို့လည်းဆုတ်တယ်ဒါပေမဲ့တစ်ဖက်ကနေပြီးတော့လုံခြုံရေးယူဖို့အတွက်ဆိုပြီးတော့ဒီတစ်တွေအတွက်လုံခြုံရေးယူဖို့အတွက်တစ်တွေကိုတည်ဖို့အတွက်ဆိုပြီးတော့ပြီးတော့ဝင်လာပြီးတော့နေရာယူတဲ့အတွက်ပေါ့ဗျာအဲဒီလိုဆက်ပြီးတော့ဖြစ်သွားတယ်ဒီအကြောင်းရင်းမှာကျွန်တော်တို့ငញ្ញိုင်းစယူကလေးကဒါဖြစ်ခဲ့တဲ့ကိစ္စလေးရှိလို့ရှင်လည်းနှစ်ဖက်ဆွေးနွေးမှုဒီဘက်မှာတင်ပြီးဆွေးနွေးကြဖြစ်ရှင်းခဲ့တာလေဒါကရှိပါတယ်အမှန်ကတော့ဒီစီဖောပွားလေးကိစ္စတွေပါဒီစီဖောပွားလေးကိစ္စတွေကြီးရနေပြီးတော့ဒီလိုဖြစ်တယ်ဆိုတော့ဒါကြောင့်မို့ဘယ်လိုပဲပြောပြောကျွန်တော်တို့ကတော့ဒီစရဲ့ဒီငញ្ញိုင်းအကြမ်းမှုကိုလေးထားပါလေဆက်ပြီးတော့တင်းမာမှုကနေတစ်ဖက်မိဘပွင့်တဲ့အကြီးတော့ကျွန်တော်တို့လည်းမလိုလားပါဘူးမလိုလားပါဘူးဒီလိုဆိုလို့ရှိရင်ဒေသအတွက်လည်းကောင်းကျိုးရှိမှာမဟုတ်ဘူးပြည်သူလူထုအတွက်လည်းကောင်းကျိုးရှိမှာမဟုတ်ဘူးတိုင်းပြည်အတွက်လည်းကောင်းကျိုးရှိမှာမဟုတ်ဘူးပေါ့နော်
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတဲ့အင်အားကြီးဆုံးဝါတက်ဖွဲ့နဲ့နှစ်ပေါင်း20ကျော်ကြာအစိုးရနဲ့အပြစ်ခတ်ရဲစဲထားရာကနေမကြသေးခင်ကမှတင်းမာမှုတွေပေါ်ပေါက်လာတာကတော့မြန်မာစစ်တပ်ဘက်ကတခြားရည်ရွယ်ချက်ရှိနေသလားလို့လည်းအကဲခတ်တွေကမေးခွန်းထုတ်နေကြတာပါအထူးသဖြင့်ဒီနှစ်နောက်ပိုင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အချိန်မျိုးမှာလက်နက်ကိုင်ပဋိပက္ခတွေကိုဥတီနေတဲ့လုပ်ရက်တွေဟာတန်ရဖြစ်စရာကောင်းတယ်လို့လည်းစစ်ရေးနိုင်ငံရေးအကဲခတ်ဦးဂါမနီကပြောပါတယ
်ကျွန်တော်ထင်တာတော့သူရဲ့အဓိကနာမည်လိုချင်တာတွေပေါ့ဗျာသိခာအဲမကြချင်တာဂုံစိတ်ခဆဲချင်တာဒီပေါ့ဒါဒီကိုအဓိကထားပြီးတော့လုံနေလို့ထင်တယ်ရွေးကောက်ပွဲလို့အခု4 3 6တို့ဘာလို့ရင်းနေကုန်ဆက်ဆက်မယ်အခုဒီလောက်အနည်း20ကျော်ပေါ့ငင်းချိုင်းလှုပ်ထားပြီးတော့တနက်တက်ခါမှမထွက်တဲ့ဟလာအဖွဲဟိုကဒီလိုသွားလုံနေတယ်ဆိုတော့ကျန်တဲ့တိုင်းရင်းသားတွေကလည်းပို့ပြီးတော့မယုံဖြစ်နေတာပေါ့အဲ့တော့နောက်ပိုင်းလက်မထိုးဖို့အတွက်ဒီပါတွေကလည်းပို့ပြီးတော့ခက်ခဲလာနိုင်ပါတယ်
2015ရွေးကောက်ပွဲအတွက်ဝါဒေတာထဲမှာပြင်ဆင်မှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ဝါတက်ဖွဲ့ရဲ့ပြောခွင့်ရသူဦးအောင်မြင့်ကတော့ UWSA ထိန်းချုပ်ရာနယ်မြေတွေမှာတော့ကျင်းပနိုင်မယ့်အလားအလာမရှိဘူးလို့လည်းပြောပါတယ် UWSA နဲ့စစ်ရေးတင်းမာနေုံသာမကတခြားတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဆူတယ်လို့ဖြစ်ပွားနေတဲ့အတွက်မ
ညီမအစိုးရကတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးအပိသက်စာချုပ်ချုပ်ဆိုနိုင်မှုရည်မှန်းချက်ကိုထိခိုက်စေနိုင်တယ်လို့လည်းသတိပေးမှုတွေရှိနေပါတယ်ရှင်
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မဲ့ပုံမှန်436ကိုပြင်ဆင်ရေးလွှတ်တော်ထဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနှင်ခဲ့ရပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်ဆင်နိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်သလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေVOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။မနေ့ဖြန်ညထုတ်လွှင့်မဲ့ VOA American အတန်ရဲ့ဓာတ်ရိုက်လေးတိုင်းဆွေးနွေးခွဲမှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်ပါကိုနားဆင်ရမှာပါ။နီးပညာဆိုင်ရာစိတ်ဝင်စားသူတွေ၊ဗီဒီယိုဂိမ်းကစားသူတွေကစတင်လိုက်တဲ့တီထွင်ကြံစမှုတွေဟာတဖြည်းဖြည်းဆက်မှုလုပ်ငန်းတွေထဲမှာပါအသုံးတည်လာတာတွေ့ရပါတယ်။ Britain အခြေစိုက် EasyJet လေးကြောင်းကသူတို့လေယာဉ်သုံးပစ္စည်းတွေထုတ်လုပ်တာကစပြီးလေရင်ကြန့်ခိုင်မှုအတွက်စစ်ဆေးတာအစုံလုပ်ငန်းတော်များများအတွက်ဒီနောက်ဆုံးပေါ်နည်းပညာတွေကိုသုံးပြီးအသုံးစရိတ်လျှော့ချဖို့စီစဉ်နေပါတယ်။ဒီအကြောင်းကို VOA သတင်းထောက် George Putit သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ
။လေရင်ကြန့်ခိုင်မှုကိုစစ်ဆေးရမှာအသေးစိတ်စစ်ဆေးမှုတွေကိုပုံမှန်လုပ်ဖို့အတွက်တင်းတင်းကြပ်ကြပ်ပြဋ္ဌာန်းထားတာပါ။ဒါကြောင့်ကြီးမားတဲ့လေရင်ကြီးတွေကိုစစ်ဆေးဖို့အတွက်အချိန်နဲ့လှုပ်အားအပြင်ငွေကုန်ကြေးကြပ်ပါတိတ်ပြီးများတယ်လို့ EasyJet လေကြောင်းမန်နေဂျာ Mark Bunting ကပြောပါတယ်
။ They need to bring it into the hangar or drive and heavy machinery around and it takes quite a bit of time.
သူတို့ကိုစက်ကြီးတွေဆင်ထားတဲ့စက်ပြေယုံနဲ့တယ်လာဖို့လိုပါတယ်။အချိန်ယူဆေးရတာမို့လေရင်မထွက်နိုင်ပဲခရီးဖင့်စေပါတယ
်။အခုခေတ်ပေါ်နည်းပညာတွေရှိလာပါပြီ။Quadcopters လို့ခေါ်တဲ့မော်တာလေးလုံးတက် drone တွေဟာရေးသက်သာပြီးအသုံးအလွယ်ကူသလိုကောင်းကောင်းထိန်းချုပ်နိုင်တဲ့အပြင်အားကောင်းပြတ်သားတဲ့ video camera တွေပါပါပါတယ
် The whole idea is to replace the mechanical equipment that goes around airplanes but not replace the work the engineers
do ဒါကအင်ဂျင်နီယာနေရာမှာအစားထိုးဖို့မဟုတ်ပါဘူးလေယာဉ်ကိုလှည့်ပတ်ကြည့်ရဲ့ဆက်တွေနေရာမှာအစားထိုးဖို့ပါဒီလေယာဉ်ပြန်ဖို့တင့်မတင့်အင်ဂျင်နီယာတွေဆုံးဖြတ်နိုင်အောင်အချက်လက်တွေရှာပေးဖို့သုံးတာပါ
ခေပေါ်နီးပညာတွေကြောင့်လေရင်ထိုင်ကုန်လက်တန်းတို့ခွတ်တင်တဲ့တန်းတို့လိုအပိုပစ္စည်းတွေအတွက်ဇယိတ်ကလည်းညော့သွားတယ်လို့ EasyJet Engineer ချုပ် Ian Davies ကပြောပါတယ
် They get broken day in day out are really hard to get they have long lead times with the manufacturer what we're using is we're removing
အဲ့ဒီပစ္စည်းတွေကနေတိုင်းလိုလိုကျိုးပြတ်နေတယ်လို့အစားရဖို့ခက်တာမို့ထုတ်လုပ်သူတွေနဲ့နဗန်းလုံးနေရတာကြာပါပြီအခုတော့သူတို့ကိုဖြုတ်ပြီး scan လုပ်ပြီးရင် 3D ပုံနှိပ်စက်နဲ့ပုံစံတူထုတ်ပြီးအဲ့ဒီပုံစံတူတွေကနေဒီလိုပစ္စည်းမျိုးထောင်နဲ့ချီထုတ်နိုင်တာမို့အရင်လိုငွေသိပ်မကုန်တော့ပါဘူ
း 3D ပုံနှိပ်စက်ကလည်း plastic တမျိုးနဲ့သုံးနိုင်တာမဟုတ်တော့တဲ့အတွက်အခုဆိုလင်းအင်ဂျင်ထုတ်သူတွေကဈေးသိပ်ကြီးတဲ့တတုနဲ့လောက်ရတဲ့ပစ္စည်းတွေပါထုတ်ဖို့လုပ်နေပါပြီ
There is technology 3D printed metal technology that actually improves fuel burn and fuel burn
တတုနဲ့ 3D ပုံနှိပ်လို့ရတဲ့နည်းပညာရှိနေတာမို့ဒါကလောင်စာကုန်တက်တာစေတဲ့နည်းပါစီစေးကတိတ်ကြီးတာမို့အခုလိုစီကုန်တက်တာတဲ့အခါလေရင်ဈေးတွေလည်းကျနိုင်တဲ့သဘောပ
ါ computer မျက်မှန်ဟာလေကြောင်းအမှုရန်အတွက်သင်တန်းရှိကိုတက်တာစေပါတယ်ဒီမျက်မှန်ဟာလေရင်အမှုရန်တွေကိုအခြေအနေစုံကိုလက်တွေ့တွေ့မြင်စေတယ်လို့ EasyJet က Grace Smith ကပြောပါတယ်
We can build a virtual cabin as on an EasyJet aircraft and then allow
EasyJet လေးနဲ့အနေထားတိုင်းကွန်ပျူတာနဲ့ဆောက်ပြနိုင်တာမို့တင်နန်းတဲ့ engineer တွေအမှုတန်းတွေဟာသူတို့ကိုယ်တိုင်လေနဲ့တကယ်ရောက်နေတယ်လို့ခံစားရပြီးလေ့ကျင့်နိုင်ပါတယ
်။လာမယ့်12လအတွင်းမှာဒီနည်းပညာအသစ်တွေနဲ့တင်နန်းပေးတာတွေပြင်ဆင်ထိန်းသိမ်းတာတွေကိုစပြီးလုပ်တော့မယ်လို့ EasyJet လေးချောင်းကပြောပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတိုင်းရိုက်အတန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 32 51တို့အပြင် line length meter 190တို့ကပါတိုးချက်ဖမ်းယူနိုင်ကြပါတယ်ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သူယုံကြည်ရအစီအစဉ်မှာတော့
ကျွန်မမှတ်တမ်းရှင်လိုက်တာကကျွန်မရဲ့နိုင်ငံကောင်းအောင်ကောင်းကျိုးလုပ်ဖို့တစ်ခုခုအကျက်ပေါ့နော်။ဒါအခုခေတ်ဆိုင်ပါဝင်နေရလို
့မှတ်တမ်းရုပ်ရှင်ဒါရိုက်တာရှင်ဒေဝီပြောပြသွားတာပါဒါအပြင်စီးပွားရေးအစီအစဉ်ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်တည်င်းလွာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်မြန်မာပြည်အတွင်း IT နည်းပညာနဲ့ပတ်သက်ပြီးအထောက်အကူပြုနိုင်ရေးရည်ရွယ်ချက်နဲ့ American သမ္မတ Barack Obama ကကမာကထပြုအစီအစဉ်နဲ့ Wisely ခေါ်အရှိတောင်အရှလူငယ်ကောင်းဆောင်မှုရှေးရှုဆောင်ရွက်တဲ့အစီအစဉ်ကိုရှောက်ဖြစ်ခဲ့တာလို့ရန်ကုန်မြို့မှာ Computer Software လုပ်ငန်းလုပ်ကိုင်နေသူမှတွင်စာဟင်းကပြောပြပါတယ် Wisely က Economic Empowerment စီးပွားရေးစွမ်းဆောင်ရည်မြင့်တင်မှုအစီအစဉ်မှာပါဝင်ခဲ့ပြီး American အစိုးရရဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေကိုလေ့လာခွင့်ရတဲ့မှတွင်စာဟင်းကိုကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ရှင်
ဝိုင်းစီလီအစီအစဉ်နဲ့အမေရိကန်နိုင်ငံမှာလာပြီးတော့လာနေချီပြီးတော့ဒီကသူတို့လုပ်ငန်းတွေအကြောင်းအစိုးရရဲ့လုပ်ငန်းတွေအကြောင်းလေ့လာခွင့်ရတယ်ဆိုတော့အဲ့ဒီဟာတွေကတော့အမရဲ့ဒီလက်ရှိလုပ်နေတဲ့လုပ်ငန်းတွေမှာဘယ်လိုမျိုးများအထောက်အကူပြုမယ်ထင်တယ်လဲ
ဟုတ်ကဲ့ဟိုအထောက်အကူကတော့အများကြီးဖြစ်တယ်ဒီပထမဆုံးမတွားခင်ကလေးကကိုကမြန်မာပြည်ကတတိယပေါ့နော် IT system နဲ့ပတ်သက်ပြီး supporting တစ်ခုပေးနိုင်ရင်တိတ်ကောင်းပါပဲဆိုလို့ဒီရက်ကျနေပေါ့နော်အဲ့လို application လျှောက်ကြတယ်အဲ့လိုလျှောက်ထားတယ်ပေါ့နော်ဟိုဘာလဲဆိုလို့ရှိရင်မြန်မာပြည်မှာလက်ကားညာကြီးကအရင်ရှားပါတယ်လေဒါပါတော့အဲ့လိုဟို API ကြီးဝင်လာတဲ့အချိန်မှာဟို skill worker ကတိတ်နေရှိတော့အဲ့ဒါကြီးကို online ကနေပြီးတော့ train ပေးနိုင်ရင် career advising လုပ်ပေးနိုင်တိတ်ကောင်းပါပဲဆိုရဲဒီရက်ကျနေပေါ့နော်အဲ့လိုမျိုး career portal ကြီးတစ်ခုထောင်ပေးမယ်ဆိုရဲဒီရက်ကျနေအရင်ကလေးအရှိထားတာပေါ့နော်အရင်ကကျောင်းအနဝိုင်းစီလီကလည်းခေါ်တယ်ခေါ်တဲ့ခါကျတော့အမေကောင်ရောက်သွားတဲ့အချိန်မှာအဲ့သွားတဲ့ company ကလည်း IT company ပေါ့နော်အဲ IT company မှာသူတို့သုံးနေတဲ့ system တွေသူတို့သုံးနေတဲ့ technical တွေကိုရှင်းပြရဲရှင်းပြပြီးတော့ကိုယ့်ရဲ့ဒီ portal တက်လို့အတက်ဟာတွေကိုလည်းမေးရပေါ့နော်မေးရဆိုအဲ့ဒါလည်း knowledge sharing တွေလုပ်လို့ရတယ်ပြီးလို့ရှိရင်ကိုယ့်နိုင်ငံမှာရှိတဲ့အထက်အခဲပေါ့နော်ပြီးတော့သူ့နိုင်ငံဘက်ကနေပြီးတော့ဟိုလုပ်ပေးနိုင်ကြတယ်ပေါ့နော်အဲ့ဒါလည်းဆွေးနွေးဖြစ်တယ်ပေါ့နော်ဒီနေ့ကျတဲ့ခါကျတော့အဲ့ဒါကြောင့်မလို့ဟိုတိတ်တိတ်အရာရောဟိုပြီးတဲ့ခါကျတော့ဒီဒါလေဒီ environment အရာပေါ့လို့သူတို့က volunteer work ပြလဲအရန်လုပ်တယ်လေအရန်လုပ်တယ်အဲ့ကိုပိုင်သူတို့ရဲ့ကိုပိုင်အချင်းကြီးမှာသူတို့ volunteer တွေရောပြီးလို့ရှိရင်သူတို့ရဲ့ society တွေပေါ့နော်လုပ်ပေးတာတော့ entrepreneur တွေလုပ်ပေးတာအဲ့ဒါတွေတော့လည်းလေ့လာဖို့ရခဲ့တယ်ပေါ့နော်ရခဲ့တဲ့ခါကျတော့အဲ့ဒါကိုလည်းကိုယ့်ရဲ့လုပ်ငန်းမှာပြန်ပြီး apply လုပ်ဖို့ပြန်လဲအရန်အချင်းကြီးရေပေါ့နော်အဲ့ဒါကြောင့်မလို့ YCP program ကတော့အရန်ကိုအကျိုးရှိခဲ့တယ်ပေါ့နော်
ဟုတ်ကဲ့အမလစ်လာရတာကဟိုပါပေါ့ကိုလာတဲ့ background ပေါ်မူတည်ပြီးတူးချင်းစီအနေထားပေါ်မူတည်ပြီးတော့ဟိုဒီမှာလစ်လာရတဲ့အနေထားလဲကွာတယ်လို့ကျွန်တော်တို့ကြားရပါတယ်တဘောကအစိုးရလုပ်ငန်းလစ်လာတာတို့ဒီ tourism နဲ့ဆိုရင်လဲ tourism ကိစ္စကိုလစ်လာဆိုအမဆိုရင်ရောအမကရောဘယ်လို company မှာသွားလစ်လာခွင့်ရခဲ့လဲဗျ
ဟုတ်ကဲ့ဟိုအိုကလာဟိုမားဘက်မှာအိုကလာဟိုမားရဲ့ Texas ရဲ့ Kansas ရဲ့ကိုသူက mutual debt တွေကိုပေးနေတဲ့ company ပေါ့နော်အဲဒီ one debt ဆိုတဲ့ company တော်တော်လေးတော့ကြီးပါတယ် company ကဝန်ထမ်းတွေက3300ရှိတဲ့ company တစ်ခုပေါ့နော်အဲဒီ company တစ်ခုရဲ့ IT system ကိုလေ့လာသူတို့က IT system ကခါကြတော့ဟိုဒီ organization တစ်ခုလောက်ဆန်းဖို့အတွက်ပေါ့နော်အရမ်းမို့တော့ဟိုဒါလည်း account တွေလည်းရှိရဲပြီးလို့ရှိရင် human resource management system တွေလည်းရှိရဲပြီးလို့ရှိရင် business intelligence report တွေပေါ့နော်ပြီးလို့ရှိရင်အများကြီးရှိပါတယ်တို့ရဲ့ system တွေအဓိကတော့ Oracle ဆို Microsoft product တို့သုံးနေပေါ့နော
်ဟုတ်ကဲ့
တော့တို့သုံးနေတဲ့ workflow တွေကို workflow တွေကိုလေ့လာရတာပေါ့ ဒါကအဲ့သူတို့ကုမ္ပဏီမှာ၃ဘက်ပေါ့နော်၃ဘက်သွားနေရတယ
်ဟုတ်ကဲ့ဒီတိုင
်းရုံးတက်တယ်ရုံးတက်ပြီးတော့အဲ့သူတို့ဘက်ကနေပြီးတော့ရှင်းပြတယ်ပေါ့နော်သူတို့လုပ်နေတဲ့ workflow ရှင်းပြတယ်အဲ့ဒါကိုကလည်းပြီးချင်တာရှိနေလေးတယ်အဲ့အဲ့လိုဆိုသူတို့ကနေပြီးတော့အဲ့လေးအဲ့လေးပဲနေထားရတာကြီးမဟုတ်ဘဲနဲ့ဟိုထပ်ပြီးတော့ထပ်လေ့လာရမယ့် link တွေပေါ့နော်ဒီလိုရှိရင်ထပ်လေ့လာရမယ့်စာအုပ်တွေပေါ့နော်အဲ့လိုမျိုးတွေလည်းပြောပြပေးတယ်
ဆိုတော့အမအဒီမြန်မာပြည်မှာရှိနေတော့ရှိခဲ့တဲ့စိတ်ကူးလေးပေါ့စောစောအမပြောပြသလိုဒီအလုသမားတွေဆိုတာပေါ့ဟိုဟာသူတို့ရဲ့အည်သွေးမြင့်တက်လာအောင်သူတို့ရဲ့စကေးတွေတက်လာအောင်သင်တန်းပို့ချပေးဖို့ကိစ္စပါညာအမစိတ်ကူးလေးရှိခဲ့တယ်ဆိုတာဒီအရာကတော့ဒီဝိုင်းစီလေးတက်လိုက်တဲ့အတွက်အဲ့ဒီဟာအဲ့ဒီဘက်မှာလှုပ်ဖို့အတွက်အခုမြန်မာပြည်ပြန်ရောက်ပြီးတဲ့အခါမှာဘလို့ဘာတွေများစပြီးတော့ဟိုလှုပ်နိုင်ပြီလဲတပွားကိုကစပြီးတော့အဲ့ဒီဘက်ကိုခြေလန်းစနေစနိုင်ပြီလားအနေထားကဘလို့ရှိသလဲအမ
ဟုတ်ကဲ့အခုဒီကိုပြန်လာတဲ့ခါကျတော့ဟို technical အရာရောဟိုဘက်မှာကလည်းလေ့လာခဲ့တယ်လေလေ့လာခဲ့ပြီးဒီဘက်မှာလည်းကိုယ့်ရဲ့ငွေရှိတဲ့ဟို knowledge တွေပေါ့နော်အဲ့ဒါလည်းဆိုတော့လည်းဟိုအဓိကတော့စမယ်ဆိုလို့ရှိရင်အခုစလို့တော့ရပြီပေါ့နော်ဒါပေမဲ့ရှိနေတာတော့ဟိုဘာလဲစဖို့တက်ဆိုလို့ရှိရင်တော့ဒီ budget ပေါ့နော် budget အဆက်ထည်ရှိရေပေါ့နော် budget ရှိရေဆိုတာလည်းဒါပေမဲ့အဲရကအိမ်ပြန်လာတဲ့အားနေပြီးတော့အဲ YCD ကနေပြီးတော့သူတို့ six teachers ဆိုရက် orange ရှိရလေအဲ plan တော့ရှိရလေအဲ့ဒါအထက်ကြောင့်လို့ဆိုကိုယ့်ရဲ့ project တစ်ခုကိုလုပ်နေပြီးသူတို့ဒီ budget တင်လို့ရတယ် budget တင်လို့ရတယ်ဆိုတော့အဲ့ဒါနဲ့ဆိုတော့စဉ်းစားနေရပေါ့နော်အဲ့လိုမျိုးပုံစံမျိုးအဲဒီစားလို့လည်းသူတို့ရှိရင်အဲ့လိုမျိုးများ budget plan လေးတင်ပြီးတော့ရနိုင်တယ်ဆိုတော့သိကောင်းပါဘောလေ
ဟုတ်ကဲ
့ဟုတ်ကဲ့ဟိုရနိုင်တယ်ဆိုလို့ရှိရင်တော့အဲ့ဒီ project ကလည်းစဖြစ်သွားမယ်ပေါ့လေဒါပေမဲ့အကယ်၍မရနိုင်ဘူးဆိုလို့ရှိရင်လည်းဒီလိုပဲဟိုကိုယ့်နဲ့ကိုယ်နိုင်တဲ့လောက်လေးပေါ့နော်ဒီပြည်ပြည်လေးနဲ့စပြီးတော့ဘယ်လိုပတ်စံရနိုင်လဲအဝင်လေးပေါ့နော်နည်းနည်းအလုပ်ကမှပေါ့ဘာဖြစ်လို့လဲဆိုတော့ဒါကလုပ်ပေးလိုက်တဲ့အချိန်မှာအလကားလုပ်ပေးလိုက်လို့ရတယ်ဆိုရင်လည်းရေရှည် maintenance သွားမှလေသွားမှဆိုတော့ဥမာဖြစ်ပေါ့နော်ဟိုဒီလူငယ်တွေအတွက်ကခက်ကြတော့ပတ်စံမရှိဘူးပေါ့ဒါမှမဟုတ် organization တွေကဟိုဥပမာဆိုရင်ဒီ website ရဲ့ဝင်လေ့လာဖို့အတွက်ဆိုလို့ရှိရင်ဟို contribution fee ပေးနေလေပေါ့နော်အဲ့လိုလေးတောင်းတာမျိုးပေါ့အဲ့လိုတစ်ခုခုလုပ်ရမှာပေါ့နော်အကယ်၍ဒါမှစံနေရတယ်ဆိုလို့ရှိရင်တော့တော်တော်လေးတောင်းတာပေါ့လေ
သူကဘယ်လောက်အထိများများပေးဖို့သူတို့က maximum ဘယ်လောက်အထိသူတို့ဟိုပေးနိုင်တယ်လို့ပြောလဲဗျ
maximum ကတော့ဒေါ်လာ2000ပါရှင
့်ဩဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုရင်လည်း startup အတွက်ကတော့တော်တော်လေးကောင်းတာပေါ့နော်အဲ့ဒီ amount ကလည်း
ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လာ2000ဆိုတော့ဒါပေမဲ့ကိုလုပ်တဲ့ project ပုံမှာလည်းမြင်ကြည့်ရပါတော့အဲ့လိုမျိုးတကယ်တမ်း budget တွေပါရင်တင်ကြတဲ့အချိန်ကျရင်တော့သူကတော်တော်လေးစစ်စစ်ဆက်ဆက်ကိုတင်ကြခိုင်းတာပေါ့လေကိုရင်းနဲ့မဟုတ်ပဲလေဒီလိုလုံးပေါင်းမဟုတ်ဘူးညပေါ့နော
်ဘာကြောင့်
ကုန်တာလဲဆိုတာလည်းအကုန်လုံးတစ်ပြေးစာတင်ကြရမှာပေါ့
line by line line by line တင်ပြရမှာပေါ့နော်သူတို့ကတော့
ဟုတ်ကဲ့ဟုတ်ကဲ့ရှင် line by line line by line အဲ့ပြီးတော့အခုတည်းကတင်ထားတာမရှိသေးဘူးဒါပေမဲ့တကယ်တမ်း budget ကုန်တယ်လို့ပြောလို့ရှိရင်တော့ပေါင်းစာရေးပါရပြရမှာတော့မသိဘူးပေါ့လေဒါကမလုပ်ကြရသေးဘူးဆိုတော့မသိဘူးဒါပေမဲ့အဲ့လိုလာတော့မသိဘူးပေါ့လေ
စီးပွားရေးလုပ်ငန်းရှင်တူဦးနေနဲ့ရောမြန်မာနိုင်ငံထဲမှာအခုဒီနေ့ကျွန်တော်တို့ပြောနေတဲ့အချိန်မှာအနေထားနဲ့ပြောမယ်ဆိုလို့ရှိရင် infrastructure ကောင်းမွန်လာရေးအတွက်ပေါ့တိုးတက်လာရေးအတွက်ဘယ်လိုမျှော်လင့်ချက်ရှိသလဲအမစီးပွားရေးလုပ်ငန်းရှင်တူဦးနေနဲ့
ဟုတ်ကဲ့ဆရာအခုကတော့လေဟိုလုပ်တော့လုပ်ပေးနေတယ်ဆရာလုပ်ပေးနေတယ်ဆိုတော့အဲ့ဒါတော့ဟိုမကြီးတဲ့အနာကတ်မှာတော့ကောင်းလာလိမ့်မယ်လို့တော့ယူဆရတာပေါ့လေအခုသူတို့ဟိုစီးပွားရေးလုပ်ငန်းတွေနဲ့တော်တော်လေးဖွံ့ဖြိုးနေရလို့ကြားရပေါ့နော်အဲဒီတဲ့ခါကျတော့လုပ်ပိုင်ခွင့်တွေနဲ့ပြီးနေတဲ့ဆိုတော့ခါကျတော့အဆင်ပြေမှာပ
ါဟုတ်ကဲ့ဟုတ်ကဲ့
တောင်းလာမယ်လို့ထင်ပါတယ်ခင
်ကိုစော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ပါမဆုမြတ်မွန်စီစဉ်တင်ဆက်ထားတာကိုကိုတောင်းရင်ဦးကကူညီတင်ဆက်ထားပါတယ်ရှင
်ကိုတောင်းရင်ရေအခုတလောလေး software update တွေဘာတွေလုပ်ဖို့တတိပေးလာတာတို့ရဲ့အချိန်ဆွဲနေနေအောင်เนาะမြန်မြန်လုပ်လိုက်အောင
်ကျွန်တော်ဒီ iPhone မှာတော့ software update လို့ဖို့ပြောနေပြီဗျအချိန်ကမရသေးလို့မလုပ်ရသေးပါဘူး
လောက်လိုက်အောင်ကိုသားညုံကြီးရဲ့အဲ့ဒါအရေးကြီးတယ်ပြောရမယ်ဆိုရင် internet သုံးတဲ့သူတိုင်းလည်းသတိထားတင်နေရှင်ဒီ internet လုံခြုံရေးဘိုင်းမှာစိုးရိမ်စရာ hardware ကြီးတစ်ခုရှိနေတယ်ဆိုတာမကြခင်တုန်းကမှသူတွေတီတွေကတွေ့ခဲ့ကြတာအဲ့ဒီ hardware က internet သုံးနေကြသူတိုင်းနှိပါးနဲ့ဆိုင်းနေလို့ဒီ hardware အမှားကိုပြင်ဖို့လုပ်နေပါပြီလို့ Microsoft, Apple, Google တို့လိုကုမ္ပဏီကြီးတွေကချက်ချင်းဆိုသလိုပြောခဲ့ကြရတယ်လေ
ြင်သစ်ကသိပ္ပံနဲ့နည်းပညာသုတေသနဌာနတစ်ခုနဲ့ Microsoft သုတေသနဌာနတို့တွေ့ခဲ့ကြတယ်ဆိုရယ်ဒီ Internet လုံခြုံရေးဟာကွက်ကိုပြောတာလားဗျ FREAK bug လို့ပြောနေကြတဲ့ဟာလေ
သိဟုတ်တာဗောရှင်အဲ့ဒီ freak လုံခြုံရေးဟာကွက်ပဲအရှေ့က Factoring Attack on RSA Export Keys တဲ့အင်တာနက်ကွန်ရက်ထဲမှာဒီအသွားအပြန်ပို့နေကြတဲ့အချက်အလက်တွေလုံခြုံအောင်လုပ်ပေးတဲ့ programmer ဖြစ်နေတဲ့လုံခြုံရေးအားနည်းချက်ဟာကွက်တစ်ခုပေါ့အဲ့ဒီဟာကွက်တစ်ခုကဒီအင်တာနက်သုံးတဲ့သူတွေ website တွေအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်လာနိုင်တယ်ဆိုပြီးတော့ IT ဆောင်မတွေကလည်းသတိပေးရေးနေကြတယ်ကိုသားညုံရဲ့အထူးသဖြင့်တော့ဒီ Microsoft ရဲ့ Internet Explorer, Apple ရဲ့ Safari, Google ရဲ့ Chrome, Android browser, တခါဒီ BlackBerry browser စတဲ့ web browser တွေအားလုံးမှာ freak လုံခြုံရေးဟာကွက်တွေရှိနေတာရှင့်
အော်အဲ့ဒါကြောင့်မလို့ဒီလုံခြုံပါတယ်လို့ဆိုတဲ့ internet ဆက်သွယ်မှုတွေမှာတော့မှ online တခု hacker တွေအသုံးချတိုက်ခိုက်နိုင်တဲ့အမှားတစ်ခုရှိနေတယ်လို့ Microsoft ကုမ္ပဏီကလုံခြုံရေးသတိထုတ်ပြန်ခဲ့တာ ው ဒီ freak hacker က internet လုံခြုံမှုကိုဘလောက်ထိခိုက်နိုင်တာလဲရှင်းပြပါအောင်မဆွေးပြမလို့
ဒီလိုလေးကိုသားညုံရဲ့ကျွန်တော်တို့ကဒီ internet စာမျက်နှာတခုခုကိုတွားကြည့်နေတဲ့ဆိုရင်ဆော့ဆော့ပြောတဲ့ web browser တွေကနေတစ်ဆင့်ကိုတွားချင်တဲ့ website ရဲ့လိပ်စာကိုရိုက်ထည့်ပြီးတော့တွားကြည့်ရတာမလား website လိပ်စာရိုက်ထည့်လိုက်ပြီဆိုလို့ရှိရင် web browser တွေကကွန်ပျူတာနဲ့ချိတ်ထားတဲ့ server ကိုအသိပေးလိုက်တယ်။အဲ့ဒီကွန်ပျူတာ server တွေကနေမှကိုသွားချင်တဲ့ website ရဲ့ server နဲ့သွားချိတ်ပြီးတော့ဆက်သွယ်ပေးတာပါ။အဲ့လိုမျိုးဆက်သွယ်ချိတ်ဆက်တဲ့နေရာမှာကိုပေးလိုက်တဲ့အချက်အလက်တွေ internet ကွန်ရက်ထဲမှာလုံခြုံနေအောင်လို့ encryption program တွေကနေလုပ်ပေးရတယ်။အများနားလည်အောင်ပြောရမယ်ဆိုရင်ဥပမာကိုက hello လို့စာရိုက်ပြီးတော့ပို့လိုက်လို့ရှိရင်အဲ့ encryption program တွေကဒီ hello ဆိုတာကိုကြားလို့ဖတ်လို့မရအောင်လို့How are you ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်1 2 3ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့ကဒီစာလုံးတွေကိုဖြတ်ပြီးတော့ပို့ပေးလိုက်တာပါအခုပြဿနာကတော့အဲ့ဒီ encryption software program တော်တော်များများမှာ freak hardware တွေရှိနေတာပါအဲ့တော့ကိုပို့လိုက်တဲ့အချက်လက်တွေကမလုံခြုံတော့ဘဲနဲ့ internet ကိုရက်ထဲမှာသွားနေရင်လည်းဂျားနေဖြတ်ပြီးတော့ခိုးကြည့်ခြင်းတွေကြီးနိုင်ဖို့လွယ်သွားတဲ့သဘောပါအဲ့ဒါကြောင့်မလို့လူအများသုံးတဲ့ Internet Explorer, Safari, Android Web Browser တွေတွေမကဘူးဒီ website သန်းနဲ့ချီရဲ့လုံခြုံရေးစိုးရိမ်စရာဖြစ်နေတာကိုဆောင်းပါးတွေမှာအကြီးအကျယ်ရေးနေကြတာပ
ါဒါနဲ့ဒီဆောင်းပါးတွေထဲမှာရေးထားတဲ့အတိုင်းဆိုရင်အဲ့ဒီ freak လုံခြုံရေးဟာကွက်က American ဆိုးရရဲ့ computer software ဆိုင်ရာမူကြောင်းဖြစ်ရတယ်ဆိုနောက်ဒီဟာကွက်ရှိနေတာကလည်း25နှစ်လောက်ရှိနေပြီတဲ့အဲ့ဒါကိုသူတေသီတွေကအခုမှရှာတွေ့သွားတာဆိုပဲဗျ
ဟုတ်ပါတယ်1990ပြည့်လွန်နှစ်တွေတုန်းကဒီ American Company တွေနိုင်ငံခြားကိုတင်ပို့ရောင်းချတဲ့ software တွေရဲ့လုံခြုံရေးကိုအရန်မြင့်မထားရဘူးလို့ပြည်ထောင်စုအစိုးရကထုတ်ပြန်ခဲ့တာပါအကြောင်းကတော့ဒီ American ထောက်လှမ်းရေးဌာနတွေကနိုင်ငံခြားက internet ဆက်သွယ်ရေးတွေကိုစုံစမ်းထောက်လှမ်းနိုင်ဖို့အတွက်ကို software တွေရဲ့လုံခြုံရေး encryption key တွေကို512 bits တက်ကိုမကျော်ရဘူးလို့သတ်မှတ်ခဲ့ပါတယ် software company တော်တော်များများကဝေဖန်ခဲ့ကြတာကြောင့်ရော IT company ကြီးတွေကကန့်ကွက်ခဲ့တာကြောင့်ပါအဲ့ဒီသတ်မှတ်ချက်ကိုနောက်ပိုင်းမှာတော့ဖျက်သိမ်းခဲ့ပါတယ်ဒါပေမဲ့ software ထုတ်လုပ်သူတော်တော်များများကဒီအခုချိန်ထိကိုလုံခြုံရေးအားနည်းတဲ့ encryption key တွေကိုသုံးနေကြတော့မယ်လို့ USA Today ရဲ့ IT ဆောင်မကရေးပါတယ်တချို့ web browser တွေ internet server တွေကလည်းလုံခြုံရေးအားနည်းတာကိုလက်ခံနိုင်အောင်လို့ program လုပ်ထားကြဆဲပဲလို့ Forbes magazine ကလည်းရေးပါတယ်အဲ့ဒါကြောင့်လဲ hacker သခိုးတွေအချက်အလက်တွေကိုကြားကနေပြီးတော့လွယ်လွယ်ခိုးယူနိုင်တဲ့အန္တရာယ်ရှိတာကိုစိုးရိမ်နေကြတာပ
ါ software လုံခြုံရေး encryption key တွေကအခုတော့ပို့ပြီးတော့ရှည်လဲလာပြီးပို့ပြီးတော့လည်းခက်ခဲလာပြီးမဟုတ်လားဗျအခုဆိုရင် 2048 bits ကစံချိန်တက်မှတ်ချက်မဟုတ်ဘူးလားဗျတခုတော့ရှိရဲ့ဒီလွန်ခဲ့တဲ့အနှစ်20ကျော်လုံးကဆိုရင်တော့ 512 bits ကိုတော့မှအချက်အလက်တွေခိုးယူနိုင်ဖို့ခက်ခဲလို့အောင်မှာပဲအခုခေတ် hacker တွေကတော့လုံခြုံရေးကိုဘလောက်ပဲအဆင်ပြေပြေလှုပ်ထားရအောင်ခိုးနိုင်ကြပြီမဟုတ်လားဗျ
Pennsylvania တက္ကသိုလ်ကသုတေသီတယောက်ကဆိုရင် online ပေါ်မှာဒီဒေါ်လာ100ဝန်းကျင်နဲ့လွယ်လွယ်ကူကူဝယ်လို့ရတဲ့ Amazon Web Service ကိုသုံးပြီးတော့မှ 512 bit လုံခြုံရေး key ကို9နာရီခွဲအတွင်းမှာကိုဖော်နိုင်ခဲ့တာကို Forbes Magazine ရဲ့ online ဆောင်းပါးထဲမှာရေးထားပါတယ်။ Computer နည်းပညာအကြောင်းတွေကိုအဓိကဖော်ပြရတယ်။ PCworld.com ရဲ့ online ဆောင်းပါးမှာဆိုရင်လည်းအများသုံး cloud ဝန်ဆောင်မှုကိုသုံးပြီးတော့မှလွယ်လွယ်ကူကူပဲဒီလုံခြုံရေး key တွေကိုဖော်နိုင်တယ်ဆိုတာကိုPrinceton တက္ကသိုလ်ကကွန်ပျူတာပါမောက်ခတယောက်ရှင်းပြထားတာကိုလည်းကိုကရှင်းပြထားပါတယ
်ကျွန်တော်တခုမရှင်းတာကအခုကျွန်တော်တို့ internet website တွေကိုတွားလို့ရှိရင်တချို့ site တွေက internet browser ရဲ့အရှိမတော့ကလောက်ပုံလေးပြထားတယ်တချို့က s ဆိုတာမျိုးလေးပါတယ်ဆိုရင်အဲ့ဒီ site တွေကလုံခြုံတယ်လို့သတ်မှတ်ထားကြတာမဟုတ်ဘူးလားဗျ
အခု freak ဟာကွက်ကစိုးရိမ်စရာကောင်းနေဆိုတော့အဲ့ဒါကြောင့်ပဲပေါ့သူက computer server တွေတစ်ခုနဲ့တစ်ခုကြားကလုံခြုံရေး program တွေမှာသွားပြီးတော့ဟာကွက်ဖြစ်နေတာ computer သုံးတဲ့သူတွေကတော့သူတို့သွားနေတဲ့ internet website တွေကလုံခြုံတယ်လို့ယုံကြည်နေကြမှာပဲလုံခြုံမှုမရှိတာမဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့အားနည်းနေတာဆိုတော့အဲ့ဒီအားနည်းချက်ကိုကြားကနေပြီးတော့အခွင့်ကောင်းယူသွားနိုင်တယ်လို့ Microsoft ကသတိပေးထားလေ
Microsoft Windows သုံးတဲ့သူတွေ iPhone, iPad, Android Phone နဲ့ Internet သုံးတဲ့သူတိုင်းမှာ freak လုံခြုံရေးအားနည်းချက်ရှိနေပြီဆိုတာကတော့ဟုတ်ပါပြီ ဘယ် website တွေကရော freak လုံခြုံရေးအားနည်းချက်ရှိမရှိဆိုတာဘယ်လိုမျိုးသိနိုင်မလဲဗျ?
သိနိုင်ပါတယ် freakattack.com ဆိုတဲ့ website မှာ freak လုံခြုံရေးဟာကွက်အကြောင်းအသေးစိတ်ဖတ်နိုင်တယ်လို့ဘယ် website တွေအန္တရာယ်ရှိနိုင်တယ်လဲဆိုတဲ့စာရင်းကိုကြည့်လို့ရပါတယ်။ထောင်နဲ့ချီတဲ့သူတို့ရဲ့ website စာရင်းတွေအရဆိုလို့ရှိရင် American Express အပါအဝင်ဒီအဓိကဗဏ္ဍာရေးငွေကြေးလုပ်ငန်းကြီးတွေလည်းပါတယ်။နောက် American အစိုးရဌာနတွေရဲ့ website တော်တော်များများလဲ freak ဟာကွက်တွေရှိနေတယ်ဆိုတာကို IT ဆောင်းပါးတွေထဲမှာရေးကြတယ်လေ။ Imburo ရဲ့ website,FBI ရဲ့ website, NSA ထောင်လိုင်းရေးဌာန website တွေတောင်ပါသေးတယ်။ Imburo website နဲ့ FBI website ကတော့လုံခြုံရေးဟာကွက်တွေကိုပြင်လိုက်ပါပြီတဲ့
။ဒါဆိုရင်တော့မဆုမြတ်မွန်ကြီးကျွန်တော်လည်းဒီ iPhone software ကို update လုပ်အောင်မှာပါပဲ
။လုံတဲ့နယ်ကိုတောင်းညုံရဲ့အခု freak ရဲ့လုံခြုံရေးဟာကွက်ကတော်တော်လေးနဲ့လို့ IT လုပ်ငန်းကြီးတွေကချက်ချင်းဆိုသလိုအရေးတကြီးလုပ်ပြီးတော့ဟာကွက်တွေကိုပြင် software update တွေကိုလုပ်ခိုင်းတာပါ။ freak bug တခုတည်းမဟုတ်ပါဘူး။ကိုတုံးနေတဲ့ software တွေမှာ bug fix လုပ်ထားလို့ update လုပ်ပါလို့ပြောလာလို့ရှင်တော့ချက်ချင်းလုပ်လိုက်တာကအန္တရာယ်ကင်းနိုင်ပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုတောင်းညွန့်ဦးကူညီတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားထောင်ခဲ့ရတာဖြစ်ပါတယ်အခုတော့ထင်ရှားကြော်ကြားသူတွေအကြောင်းစုစည်းတင်ဆက်ထားတဲ့မအေးတန္တာကျော်ရဲ့တက်တက်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုနားဆင်ရမှာပါရှင်
မင်္ဂလာပါရှင်အားလုံးဆွေးနွေးပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ဘက်ကင်ဟမ်နန်းတော်မှာဒေးဗစ်ဘက်ကင်ဟမ်ထဲရောက်တဲ့ဗီယင်မာကြီးတက်ခင်းတဲ့ပွဲ Apple ကအရှုံးပေးလိုက်ရတဲ့ Taylor Swift ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါဇလာ22ရက်နေ့ညနေပိုင်းတုန်းကဘက်ကင်ဟမ်နန်းတော်မှာဗြိတိရှ်ဘီယင်မာကြီးကဒနာသာယာနိုင်ငံတွေကသူကြောင့်အောင်မြင်တဲ့လူငယ်တွေကိုဂုံပြုဧည့်ခံခဲ့ပါတယ်။ဗီယင်မာကြီးရဲ့လူငယ်ကောင်းဆောင်မှုအစီအစဉ်ကပြုလုပ်တဲ့အဲ့ဒီပွဲကိုဗြိတိန်အပါအဝင်ကင်ညာ၊ယူဂန်ဒါအစရှိတဲ့နိုင်ငံတွေက18နှစ်နဲ့29နှစ်ကြာလူငယ်တွေတက်ရောက်ပြီးတော့သူတို့ရဲ့အောင်မြင်မှုတွေကိုအတိအမှတ်ပြုတဲ့ပွဲလည်းဖြစ်ပါတယ်။ဗြိတိန်ဘောလုံးအကျော်မော်ဒေးဗစ်ဘက်ကင်ကဒီပွဲကိုတက်ရောက်ပြီးတော့လူငယ်တွေကိုဂုံပြုချီးကျူးစကားပြောခဲ့တာပါ။
I'm really excited about the whole evening obviously beingHere is obviously incredible, but
သူအနေနဲ့ဒီပွဲတက်ရပြီးတော့လူငယ်တွေနဲ့တွေ့ဆုံရတာအမတန်မှဂုဏ်ယူစိတ်လှုပ်ရှားတဲ့အကြောင်းနဲ့ဒါဟာအမတန်ကိုကြီးကျယ်ခမ်းနားစရာညံ့နေခင်းပါပဲလို့နန်းတော်ရဲမဝင်ခင်မှာဒေးဗစ်ဘက်ကမ်ကပြောသွားခဲ့ပါတယ်။ Hollywood အကျော်အမော်မင်းသမီး Angelina Jolie ကလည်းဒီပွဲအတွက်ဗီဒီယိုနဲ့အမှာစကားပေးပို့ခဲ့ပါတယ်။
Your determination and your commitment to helping other people
တက်ရောက်လာတဲ့လူငယ်တွေရဲ့အမြင်သူတို့ရဲ့ပိုင်းဖြတ်ချက်နဲ့လူတွေပေါ်မှာသူတို့ရဲ့ကူညီဆောင်ရွက်ချက်တွေကိုအားကျဂုဏ်ယူပြီးတော့အခုလိုဂုဏ်ပြုမှုတွေကြောင့်သူတို့ရဲ့လူမှုအတိုင်းအဝိုင်းတွေအတွင်းမှာအပြောင်းအလဲတွေဖြစ်အောင်လို့အတိုင်းအဆမရှိသူတို့စွမ်းဆောင်နိုင်ပါစေလိမ့်မယ်လို့ Angelina Jolie ကသူ့ရဲ့ video အမှားစကားတွေမှာပြောထားပါတယ်။ Academy ဆုရှင် British Director Steve McQueen လည်းဒီပွဲကိုတက်ရောက်တာတွေ့ရပါတယ်ရှင
်။
ပေါ်ဝိဇာလေးဆိုပြီးတော့လူသိများတဲ့ Harry Potter ကိုနောက်နှစ်ကျရင်တော့ London ပြားဆက်ရုံတွေမှာတွေ့ရတော့မှာဖြစ်ပါတယ်เนาะ။ကျိန်းသာတစ်နေတဲ့ကလေးငယ်ဆိုတဲ့ဒီပြားဆက်တစ်ကိုတော့ Harry Potter ဇလန်းကိုရေးသားတဲ့ J.K. Rowling နဲ့ပူရဲပြီးတော့ပြားဆက်ဖန်တီးတင်ဆက်တာဖြစ်ပါတယ်။သူတို့အတူစာရေးဆရာ Jack Thorney နဲ့ Director John Tiffany တို့ပူရဲပြီးတော့ဖန်တီးလို့ဒီဇလန်းတစ်ဖြစ်လာတာလို့ J.K. Rowling ကသူ့ရဲ့ကိုယ်ပိုင် Twitter စာမျက်နှာမှာရေးထားတာပါ။ပြည်သက်တွေအရသာပြတ်မှာဆိုလို့ဒီဇလန်အသေးစိတ်တော့မပြောပြတော့ပါဘူး။ဒါပေမဲ့အခုဇက်ထုတ်ကအရင်တုန်းကဇလန်တွေရဲ့အဆက်မဟုတ်ဖ ೇನೆ ဇလန်အသစ်ချွတ်ချွတ်ဖြစ်ပါတယ်လို့ Rowling ကပြောသွားပါတယ်။ Harry Potter ဇလန်ကိုစက်ရည်ဖို့လွန်ခဲ့တဲ့နှစ်တွေကအကြိမ်ကြိမ်ကန့်လန့်ခံရပါတယ်။ဒါပေမဲ့လည်းအခုဇက်ထုတ်တဲ့အတွက်ပြားဇက်ကပဲအကောင်းဆုံးဖြစ်မယ်လို့ထင်ကြောင်းကမ္ဘာအရအောင်အကောင်းဆုံးစာရေးဆရာဖြစ်တဲ့ J.K. Rowling ကပြောပါတယ်။ကားဆက်ရုံတွေမှာနောက်နှစ်တွေမှာတင်ဆက်မယ့်အရေးပြဆက်အတွက်လက်မှတ်တွေကိုတော့လာမယ့်ဆောင်းရာသီမှာပဲစပြီးတော့ရောင်းချမှာပါ။အခုဇော်လိုင်လအကောင်ပိုင်းကြရင်တော့ပြဆက်ရဲ့တရားဝင် website ကနေပြီးတော့လက်မှတ်ရောင်းချမယ့်ကိစ္စအသေးစိတ်ကြီးညာမှာဖြစ်ပါတယ်။ J.K. Rowling ရေးသားတဲ့ Harry Potter ဝတ္ထု6အုပ်ပေါင်းကနေပြီးတော့ဒီကမ္ဘာတစ်ဝှမ်းမှာဒေါ်လာတန်450ကျော်ဝင်ငွေရခဲ့တာပါ။အဲဒီကနေပြီးတော့အပိုင်း၈ပိုင်းပါတဲ့ရုပ်ရှင်ကမ္ဘာဝှမ်းမှာပြတာပြီးတော့ဒေါ်လာတန်9000ကျော်လဲဝင်ငွေရှိခဲ့ပါတယ်ရှင်။ Apple company ကနေပြီးတော့သူ့ရဲ့ဖောက်တယ်တွေကိုပေးတဲ့ပထမပိုင်းသချင်းအမည်နားထောင်ဝင်ရှိတဲ့ကာလအတွင်းအမှုပညာရှင်ကြီးမပေးဘူးဆိုတော့သူ့ရဲ့ company စီးမင်းကိုအဆိုတော် Taylor Swift ကြောင့်ပြောင်းလာရပါတယ်။ Taylor Swift ကသူ့ရဲ့နောက်ဆုံးထွက်တဲ့1989 Day Album ကို Apple မှာပေးပြီးတော့မထုတ်လွှင့်ဘူးလို့ပြောလို့အခုတော့ Apple ကအမှုပညာရှင်ကြီးပေးတော့မယ်လို့ဖြစ်သွားတာပါ။ Apple ကသူ့ရဲ့ဝန်ဆောင်မှုအစ်စ်အတွေ့စိတ်ဝင်စားသူတွေကို3လအလကားပေးတော့မှာဖြစ်ပါတယ်။အဲ့ဒီအတော့အတွင်းမှာအမှုပညာရှင်တွေကိုလည်းသူတို့ရဲ့တခြင်းတွေတုံးပြီးတော့အမှုပညာရှင်ကြီးမပေးဘူးလို့ပြောထားခဲ့တာပါ။ Apple ရဲ့အကြီးတန်းဒုဥက္ကဋ္ဌ Eddie Q ကသူတို့ရဲ့စီးမင်းအစ်စ်ကို Twitter မှာကြေညာလိုက်ပါတယ်။We hear you at Taylor Swift 13 and indie artists. မင်းတို့ပြောတာကိုကြားပါတယ် Taylor Swift နဲ့ indie အမှုပညာရှင်များဆိုပြီးတော့ချစ်သော Apple လို့ Q က Twitter မှာရေးထားတာပါဒီလိုမျိုး Apple ကသူတို့ရဲ့ဖောက်တယ်တွေကိုနီးစံသုံးဆွဲခွင့်သုံးလာပေးတဲ့ကာလအတွင်းမှာအမှုပညာရှင်တွေကိုအမှုပညာရှင်ကြီးမပေးဘူးလို့သတ်မှတ်တာကိုတည်ရတော့အရန်ကိုအံ့ဩရပါတယ်စိတ်လည်းပြည့်ရပါတယ်အခုမှတက်သစ္စာအမှုပညာရှင်တွေအတွက်ထိခိုက်စေလိမ့်မယ်လို့ Taylor Swift ကTumblr လူမှုရေးကွန်ရက်အစာမျက်နှာမှာ22ရက်နေ့ကရေးထားခဲ့တာပါအခုတော့ Apple ကသူတို့ရဲ့စီးမင်းကိုပြောင်းလိုက်ပြီးမလို့ Taylor Swift က Twitter အစာမျက်နှာပေါ်ကနေပြီးတော့ Apple Company နဲ့သူ့ရဲ့ပြည်သက်တွေကိုကျေးဇူးတင်ကြောင်းပြောသွားပါတယ် Swift ကဒီလို online မှာတချင်းလွှင့်တဲ့ music streaming ဝန်ဆောင်မှုကိုအရင်တစ်ခါလဲကန့်ကွက်ခဲ့ပူတာပါ Spotify online guitar ကဏ္ဍကနေပြီးတော့သူ့ရဲ့တချင်းတွေလုံးဝမလွှင့်မှု1989 Day Album ကိုလည်းအဲ့ဒီမှာပေးမတုံးဖို့ညင်းခဲ့ပြီးတော့အဲ့လို online guitar ထုတ်လွှင့်မှုတွေကြောင့် Day တပြားအယောင်အားတိတိတသာကျသွားမယ်လို့ Taylor Swift ပြောပါတယ်။ဒါမဲ့လည်းအခုလောက်တဲ့ Apple ရဲ့ကြော်ညာမှာပါပဲနဲ့တချင်းသက်သက်လွှင့်ပေးတဲ့ဝန်ဆောင်မှုကိုတော့ထောက်ခံပါတယ်လို့ Taylor ကပြောပါတယ်ရှင်။ဒီတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မအေးတနာကျော်တင်ဆက်တဲ့တတ်တန်ရောင်သတင်းလွှာအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်လှည့်ပါ။အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့မှတ်တမ်းရုပ်ရှင်ဒါရိုက်တာရှင်ဒေဝီကသူဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာဖြစ်ပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဟုတ်ကဲ့ဒီမှာရှင်ဒီကဒီမှာမတင်းရှင်လိုက်ပါရင်အဲတော့ဒီမှာကလည်းတော့ကိုယ်ကကလည်းဒီလိုလေးဆွေးနွေးနေတယ်အခုလည်းဆိုမတင်းရှင်ရဲ့အလုပ်ကကျမတို့ဘဝမှာကဝင်ကြောင်းနဲ့လည်းမဟုတ်ဘူးအဲတော့ကျမကဒီမတင်းရှင်ရဲ့အကူတူဘဝနဲ့ဖြစ်နေတဲ့ထက်တန်းကြရတာရှိတယ်ခါမီကအဲ့ချက်ကြီးမျိုးတော့ကျမမတင်းရှင်ကိုအသက်ခက်ဆုံးလုပ်နိုင်ပါမလားလို့ကိုယ့်ကိုယ်ကိုယုံကြည်မှုအောင်ပတ်ဆုံးတဲ့ချိန်တိုင်းရှိတယ်ကျွန်မအခုချိန်မှာကျွန်မဒီမှတ်တမ်းလေးရှင်နဲ့ကျွန်မပြောအောင်တကယ်ယုံကြည်ပါနိုင်ပြီ။အခုလည်းဆိုတော့ကျွန်မယုံကြည်ပါတခုရှိရင်ကျွန်မမှတ်တမ်းရှင်လိုက်တာကကျွန်မရဲ့နိုင်ငံကောင်းအောင်ကောင်းကျိုးပြုဖို့တခုခုအကျက်ပေါ့နော်။ကျွန်မအထူးခွင့်ဆိုင်ပါဝင်နေလာလို့ကျွန်မကကျွန်မတကယ်ယုံကြည်နေမိတယ်။အခုလည်းဆိုအရင်ကဆိုလို့ရှိရင်ကျွန်မနိုင်ငံတောင်းလို့မပါဝင်လို့ရတော့ပုံစံမျိုးတွေနဲ့ကျေးဇူးခံတယ်မာစီရှင်ကြောင့်သားပေါ်မှာဆိုရင်ကြောင့်သားဖိချောင်းမျိုးမှာရောင်းပါဝင်လို့ကြိုးစားခဲ့နေရယ်။ဟိုကမောင်းနိုင်ရင်ကောင်းမှုပေါ့နော်။တခွခုဖြစ်သွားဖို့အချက်ကိုကျမလည်းအချိန်တိုင်းကြိုးစားနေရယ်။ဒါပေမဲ့အဲ့တုန်းကကျမတို့ကအောင်နေနေလို့မယူဆခဲ့ဘူး။ဘယ်လိုရှိလိုက်ချက်လိုက်တဲ့အခါကကျမတို့နိုင်ငံလုံးမှာကြောင်းစီနေတဲ့ကျမတို့လူမျိုးရဲ့အတန်မျိုးပေါ့နော်။တယောက်စကားစီရနေတယောက်နားစီရင်ကျမရဟောင်းပြောနိုင်ရယ်လို့ကျမကိုကျမခွာရလာခဲ့။အဲ့ကျမဘွားချက်အထင်တော်ဆုံးအဲ့ကျမယုံကြည်ရမယ့်လင်းနဲ့ဟာမှတ်တမ်းရရှိရိုက်ပြီးပြည်လဲဆိုအောင်လေကျမကိုကျမပို့ပြီးခိုင်မာလာတယ်အခုနောက်ပိုင်းဒါရီကိုတွေ့ရရင်ကျမကမင်းရောအညံ့ကိုတွားတယ်ကျမဒီရဲ့အတောင်နားထောင်တယ်ကျမကင်မရာနဲ့ရိုက်ပြီးပြည်ဒီကလေးစကားကိုနောက်ထပ်လူကြီးကိုပို့ဝင်ကြည့်ရတယ်အ ိုက်ပွားတယ်ဒါကြက်အကောင်းဆုံးနိုင်ငံရဲ့ဒေသနေရာလေးရင်းချင်းနေတယ်အဲ့တော့ကျမရှိလာမယ်အနာဂတ်မှာလဲကျမကိုကျမမတန်းရွှေရဲ့ဂုတုအဖြစ်ခါတော်မမရက်ခီပါဖို့စဉ်းစားထားတယ်အခါပြစားလည်းရင်းချင်ရလေကဒေသနောက်တဲ့အနေထားရဲ့ဖြစ်ကောင်းဖြစ်လာနိုင်တယ်ပေါ့နော်ဒါနဲ့တခြားကျမဒီကြက်အင်းလင်းချနာရီကနေလေသွားနိုင်နေတဲ့ဒန်ရုပ်ချေလေးကဘွားကိုချင်းနေလို့ဒီနေ့အဲ့ဒါဟာအင်းလေးတခုခုလုံးနေရပါဆိုတာကတော့ကျွန်တော်ကြောင်းနေနိုင်တယ်လို့ထင်တယ်။ဒါတခုပေါ့နော်။အခုဒီပိုင်းမှာကြောင်းနေတဲ့ရင်းချင်းဒီပိုင်းမှာဒါကနေနဲ့ပတ်သက်ပြီးတော့ပြောပြရင်တော့မများမသိဘူး။အင်းဒါမင်းတော့အတင်းဆက်တဲ့ပြဿနာတစ်ခုကိုချင်းနေရပေါ့နော်။ကျမကဗုဒ္ဓဘာသာကိုကြည့်အောင်ပါ။ဒါပေမဲ့ကျမကဗုဒ္ဓဘာသာကိုဆိုတာချက်ပေါ့နော်။ဗုဒ္ဓရဲ့ဟောကြားရဲ့တရားဒေသနာတော်ကိုအခြေအနေရှိရှိဒီလိုကကျမ်းစာရင်းချင်းကျင်းနေသူဖြစ်တယ်ပေါ့နော်။ရှင်းပွားထားတဲ့အရာတွေကိုယဉ်ကျေးဖို့တော့အတော်ခက်ခဲနေတယ်ကျမကတော့။အဲ့ကျမကတစ်ခါပြောချင်တယ်ဟိုဒါကရည်ရင်းချင်လားဆိုတော့မျိုးကမျိုးအမျိုးခံရမှာဒီမှာလင်းတော့တောက်တူအချစ်လို့လဲဆိုတော့ဒီမှာဟိုဒီဖိုင်းဒီအတိတ်ကနေလည်းဒီလိုချာခံမှာလေးလာထားတဲ့ဥဒ္ဓဘာသာကိုပြောဖြစ်ပါတယ်လို့တော့ဖြစ်ဖြစ်နေနေတယ်အဲ့တော့အခုတော့ဆိုတော့ဒီမှာကွာမှာဒီမှာကိုဒီမှာခံနေမှာမရှိဘူးကြီးရတော့ဒီမှာဗုဒ္ဓစကားကိုနားထောင်နေဥဒ္ဓဘာသာကိုပြောပြီးတော့နှစ်ကလေးရှိတယ်ကူတူဒီမှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။တော်ရရှင်တို့အခုနားဆင်ရတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။ VOA ကလည်းအခုထုတ်လွှင့်ခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းတူမီတာ32.53တို့ကနေပြီးပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမအေးတနာကျော်ကကြေညာပေးမှာပါရှင်။
အီရန်နိုင်ငံနျူကလ িয়ার ရေးဆွေးနွေးမှုမှာမူလသတ်မှတ်ထားတဲ့ဇွန်လ30ရက်အမီသဘောတူညီချက်ရဖို့မျှော်လင့်ချက်နှဲလာတဲ့အချိန်မှာပဲအမေရိကန်အရာရှိတွေကနျူကလ িয়ার စီးမျဉ်းသတ်မှတ်ရေးမှုနဲ့ဒီကနေ့ပဲဆွေးနွေးမှုအစ်စ်အစတင်လိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဦးဆောင်တဲ့ဒီကိုယ်စားလှယ်အဖွဲ့ဟာ IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီရဲ့အကြီးအကဲယူကီယာအာမာနိုနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ဒီလိုမျိုးအီရန်ရဲ့နျူကလ িয়ার ရေးဆွေးနွေးပွဲကနေပြီးတော့ပြည်ပြည်စုံတဲ့သဘောတူညီမှုတစ်ခုရဖို့အတွက်သူတို့ဟိုးရင်တွေကသတ်မှတ်ထားခဲ့တဲ့နောက်ဆုံးရက်လာမယ့်အင်္ဂါနေ့ကိုကြော်လွန်ပြီးတော့ဆက်ပြီးတော့ဆွေးနွေးပြကြလိမ့်မယ်လို့ဒီနိုင်ငံတကာဆွေးနွေးပွဲမှာပါဝင်တဲ့နှစ်ဖက်လုံးကမျှော်လင့်ထားတာပါအဓိကကြတဲ့အချက်တွေတော်တော်များများမဖြေရှင်းနိုင်သေးလို့ဖြစ်ပါတယ်အီရန်နိုင်ငံသားရင်းဝင်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကတော့အကြီးအကဲတွေနဲ့တိုင်ပင်ဖို့တနင်္ဂနွေနေ့မှာအီရန်နိုင်ငံကိုပြန်သွားပြီးတော့အင်္ဂါနေ့မှာဗီယက်နမ်မြို့တော်ကိုပြန်ရောက်လာမှာဖြစ်ပါတယ်ကရီးနိုင်ငံရဲ့ငွေကြေးပြဿနာကိုစိုးရိမ်မှုကနေပြီးတော့အာရှစတော့ဆရာဈေးတွေတနင်္လာနေ့မှာထိုးကျသွားခဲ့ပါတယ်။ဂရီးအစိုးရကသူတို့ရဲ့ဘဏ်တွေငွေထုတ်ဆက်တွေကိုချက်ချင်းတော့ပိတ်ပစ်ခဲ့ပေမဲ့လည်းအဲ့လိုမျိုးအစစတော့ဆရာဈေးတွေကျဆင်းတာဖြစ်ပါတယ်။အာရှစတော့ဈေးကွက်300ခန်းလုံးကျဆင်းပြီးတော့ဥရောပဈေးကွက်မှာတော့200ခန်းလုံးကျဆင်းတာဖြစ်ပါတယ်။နယူးယောက်စတော့ဈေးကွက်ကလည်း100ခန်းလုံးနီးပါးကျဆင်းခဲ့ပါတယ်ရှင်။မြန်မာသမ္မတဦးသိန်းစိန်မွန်ဂိုလီးယားနိုင်ငံခီးစဉ်တွင်မှမြန်မာနဲ့မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနှင့်ခီးသွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်တဲ့အကြောင်းမွန်ဂိုလီးယားသမ္မတဆက်ခီယာယင်းဤဘိုဒေါ့ရှ်ကပြောပါရရှင်
။တရင်ချင်းချုပ်ကမှအေးသနာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမသိန်းကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ကျွန်မနောင်လပိုင်ပါ။ VOA American အသံအင်္ဂါနေ့မနက်ပတ်အသံလွှင့်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီအထိဖန်ယူနားဆင်နိုင်ကြပါရရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရရှင
် This program has come to you from the Voice of America, Washington.